This program has come.
Welcome to the Voice of America in Burmese.
Mingala nya jama tora shin mya shin VOA American tan ga ni 2023 khu ni September 4 ye tanin na ni nya bai VOA Myanmar bai season ni go American pi daw su Washington DC myo daw ga ni Myanmar sanaw chain nya 9 na yi ga ni 10 na yi thi dai ye thon lin pe ni ba bi jamaro ye radio atan hne season ni go yau tan ga ba shu sa nai ja ba bi shin ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ညက line to meter 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျွန်မစုမော်ပ
ါမင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်စုမော်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထိတ်ထူးခြားတဲ့သတင်းတွေကတော့အာဆီယံနဲ့ထိတ်တိအစည်းအဝေးတွေကို American Two Camera Camera Harris တယောက်ခုရှိနေပါတယ်မြန်မာအရေးကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာအဓိကထားဆွေးနွေးမယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ New Delhi မြို့တော်မှာ G20 ထိပ်သီးအစည်းအဝေးနဲ့တူအိန္ဒိယနယ်စပ်မှာစီရေးလေ့ကျင့်မှုကြီးတခုစတင်နေပါပြီ။ဆိုတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့နေပြည်တော်အချင်းတော်မှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ကျန်းမာရေးချို့တဲ့ပြီးတော့လိုအပ်တဲ့စေဝါကူတာမှုမရတဲ့အခြေအနေရှိပါတယ်ဆိုပြီးစိုးရိမ်မှုတချို့ထွက်ပေါ်နေပါတယ်။ဒေါံဆန်းစုကြည်ရဲ့ကျမ်းမာရေးဆောက်ရှောက်မှုကဘသူမှတာဝန်ရှိပါသလဲ
။ကျမ်းမာရေးဆောက်ရှောက်မှုကလူ့အာဏာကိုင်တဲ့ဒီရဲ့ policy ရဲ့ဆိုင်ရဲ့ထောက်လက်ဆဲကိုအပြုပါမဖြစ်တော့ဘူး။အဲ့ဒီအတွက်ကတော့ကျမ်းမာရေးနဲ့ပတ်သက်ရင်ပြည်သူတွေစိုးရိမ်ရတယ
်။ဒေါံဆန်းစုကြည်ရဲ့ကျမ်းမာရေးဆောက်ရှောက်မှုအာဏာပိုင်တွေရဲ့တာဝန်ဖြစ်ပါတယ်ဆိုတာကိုဥပဒေပညာရှင်တဦးထောက်ပြပြောဆိုခဲ့တာပါ။ဒီသတင်းနဲ့အတူကရင်ပြည်နယ်မြဝတီခရိုင်ရဲရုံးကိုဒီကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ PDF ပူးပေါင်းတပ်တွေဒရုန်းနဲ့တိုက်ခိုက်တဲ့တိုက်ပွဲနောက်ဆုံးအခြေအနေဒီမော့ဆိုကစစ်ကောင်စီတပ်စခန်းတွေကိုကရင်ပြည်ဒေသပူးပေါင်းတပ်ဖွဲ့တွေကဝေရောက်စီးနှင်းတိုက်ခိုက်တဲ့အကြောင်းနဲ့အတူသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာဒီနေ့ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာရေးအဓိကထားဆွေးနွေးတုံ့သက်ဖို့ရှိတဲ့အကြောင်းလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။
ASEAN can only step forward in full power if it can ensure a peaceful and lasting solution.
မြန်မာအရေးနဲ့ပတ်သက်လို့ငြိမ်းချမ်းပြီးရေရှည်ခိုင်မြဲမဲ့အဖြစ်တည်းရဲ့ရှာဖွေနိုင်မှသာအာဆီယံဟာစွမ်းအားအပြည့်နဲ့ရှေ့ဆက်နိုင်မှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရန်နိုမာဆူဒီကဒီကနေ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာပြောသွားတာပါ။နိုင်ငံကောင်းဆောင်တွေညွှန်ကြားထားတဲ့အတိုင်းမြန်မာအရေးအာဆီယံဘုံသဘောတူညီချက်5ရဲ့အကောင့်ထည့်ဖော်မှုတွေနဲ့ပတ်သက်လို့အသေးချာပြန်သုံးသပ်ပြီးဆက်လက်ဆွေးနွေးနိုင်အောင်ကြိုးပမ်းမယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း2နှစ်ကျော်ကာလအတွင်းတိုင်းပြည်နေရအနှံ့ဖြစ်နေတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ရင်းနဲ့တွေ့ဆုံဆွေးနွေးအဖြေရှာရေးအပါအဝင်အချက်၅ချက်ပါတဲ့အာဆီယံဘုံသဘောတူညီချက်အကောင့်ထည့်ဖော်မှုအားနည်းနေတဲ့အပေါ်ပြစ်တင်ဝေဖန်မှုတွေရှိနေချိန်မှာပဲအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြတာပါ။မနေ့ပြန်အင်ကာနေအာဆီယံခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမှာလည်းမြန်မာအရေးဆက်လက်ဆွေးနွေးဖို့ရှိနေကြပါတယ်။လက်ရှိကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာရောဒီရက်ပိုင်းဆက်လက်ကျင်းပမယ့်အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲနဲ့အမေရိကန်၊တရုတ်၊ဂျပန်၊တောင်ကိုရီးယားနဲ့ဩစတြေးလျအပါအဝင်အာဆီယံမိတ်ဖက်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မယ့်ထိပ်သီးဆွေးနွေးပွဲတွေမှာတော့မြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးတို့တက်ရောက်ခွင့်ကိုပိတ်ပင်ထားပါတယ်။ဒီကနေ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာအရေးအပြင်တောင်တရုတ်ပင်လယ်ပြင်အရေးဒေတာရင်းစီးပွားရေးနိုင်ငံဖြတ်ကျော်ရာဇဝတ်မှုဒေတာရင်းနဲ့နိုင်ငံတကာရေးရာကိစ္စရဲ့တော်တော်များများကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်
။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ထိပ်သီးအစည်းအဝေးအတွက်အမေရိကန်ဒုသမ္မတကမလာဟဲရစ်ဟာဒီသတင်းပတ်ထဲမှာအင်ဒိုနီးရှားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်မတက်ရောက်တာကြောင့်ဒေတာရင်းအမေရိကန်ရဲ့ညှော်မှန်းချက်တန်ဋိဌာန်တွေရော့ကျသွားပြီလားဆိုတဲ့တန်တရားတွေပြေလျော့အောင်လဲကြိုးပမ်းသွားမှာဖြစ်ပါတယ်။အာရှဒေတာကို၄ချိန်မြောက်နဲ့အရှေ့တောင်အာရှဒေတာကို၃ချိန်မြောက်ခီးစေဟာဒုသမ္မတကမလာဟဲရစ်အတွက်လည်းနိုင်ငံသားကြီးရမူဝါဒတွေမှာလောက်ကိုင်းနိုင်စွမ်းကိုပြသရမယ်ခီးစဉ်ဖြစ်မယ်လို့ခန့်မှန်းနေကြပါတယ်။အတိုက်ခံ Republican တွေဘက်ကတော့အမေရိကန်သမ္မတမှာအသက်အကြီးဆုံးသမ္မတဖြစ်တဲ့ဂျိုးဘိုင်ဒန်ရဲ့နေရာမှာအစားထိုးတာဝန်ယူနိုင်လောက်အောင်အထိ ဒုသမ္မတဟာစွန့်ဆောင်ရေးမရှိပါဘူးဆိုပြီးဝေဖန်ထုတ်လွှင့်နေကြတာဖြစ်ပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာအင်ဖြူရောအကြံပေးဂျွန်ဂပီကတော့အင်ဒိုပစိဖိတ်ဒေသဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုဒုသမ္မတကမဟာမိတ်နဲ့မိတ်ဖက်တွေကိုပြသထားတဲ့အတိုင်းအခုခီးစဉ်မှာလည်းဆက်လက်အာရုံစိုက်မှာဖြစ်ကြောင်းပြောပါတယ်။တရုတ်နိုင်ငံနဲ့ပြိုင်ဆိုင်မှုကြီးထွားနေတဲ့ဒေသတွေမှာကျင်းပမဲ့ထိပ်သီးအစည်းအဝေးတွေမှာတောင်တရုတ်ပင်လယ်ပြင်မှာပြိုင်ဆိုင်မှုအတွက်အငင်းပွားနေတာတွေနောက်ပြီးတော့မြန်မာနိုင်ငံမှာဆက်နာသိမ့်မှုရဲ့နောက်ပိုင်းပြိပခါတွေနဲ့နိုင်ငံရေးအကျပ်တဲတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်ရှင်
။အိန္ဒိယနိုင်ငံမှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံများ G20 အစည်းအဝေးမှာတရုတ်သမ္မတရှီဂျင်းပင်မတက်ရောက်နိုင်တာကိုစိတ်ပျက်မိပေမဲ့မကြခင်မှာတွေ့ဆုံမှုကြိုးစားသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဒီသတင်းပတ်တွင်သူအိန္ဒိယကိုတွားရောက်မယ့်ခီးစဉ်နဲ့ပတ်သက်လို့မနေ့ကအမေရိကန်ပြည်ထောင်စုဒလဝဲပြည်နယ်ကမ်းခြေမှာသမ္မတဂျိုးဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုသွားတာပါ။ G20 အစည်းအဝေးမှာတရုတ်သမ္မတရှီဂျင်းပင်ကိုစားတရုတ်ဝန်ကြီးချုပ်လီချန်မဲတက်ရောက်မယ့်အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါရတယ်။ G20 အစည်းအဝေးမကျင်းပခင်ရက်ပိုင်းအတွင်းမှာပဲတရုတ်နဲ့အိန္ဒိယကြားနယ်မြေပိုင်ဆိုင်မှုတွေအငင်းပွားပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့နယ်မြေတွေကိုတရုတ်နိုင်ငံဘက်ကသူ့ပိုင်အဖြစ်မြေပုံထုတ်ခဲ့တာနဲ့ပတ်သက်လို့နှစ်နိုင်ငံကြားတန်တမန်ရေးအရာကန့်ကွက်မှုတွေပေါ်ပေါက်ခဲ့ပါရတယ်။ဒီနေ့တင်လာနေမှာတော့တရုတ်ပါကစ္စတန်နဲ့ထိစပ်တဲ့မြောက်ပိုင်းနေကြာဒေသမှာ17ရက်ကြာပုံမှန်စီရေးလေ့ကျင့်မှုတွေကိုအိန္ဒိယစစ်တပ်ကစတင်လုပ်ဆောင်နေပါတယ်။ G20 အစည်းအဝေးမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ခ်လည်းတက်ရောက်မှာဖြစ်ပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တစုံတရာကြေညာချက်ထုတ်ခဲ့ရင်ရုရှားနိုင်ငံရဲ့ရည်တည်ချက်ကိုမျက်ကွယ်မပြုဖို့ဆာဂေးလာဗရော့ခ်ကသတိပေးပြောဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့စက်တင်ဘာ9ရက်နဲ့10ရက်အိန္ဒိယနိုင်ငံမှာ G20 နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးတက်ရောက်ပြီးရင်စက်တင်ဘာ10ရက်နေ့မှာဗီယက်နမ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်ရှင်။
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကျင်းပဖို့ရှိနေတဲ့အချိန်မှာပဲတရုတ်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့နယ်မြေအပါအဝင်နယ်စပ်ဒေသတွေမှာစစ်ရေးလက်ချက်မှုကြီးတစ်ခုကိုအိန္ဒိယနိုင်ငံကဒီကနေ့ပဲစတင်လိုက်ပါတယ်။တရုတ်ပါကစ္စတန်နိုင်ငံတွေနဲ့နယ်စပ်ဒေသမှာစတင်လိုက်တဲ့ Threat Shoe လို့ခေါ်တဲ့17ရက်ကြာစစ်ရေးလက်ချက်မှုဟာနှစ်စဉ်ကျင်းပတဲ့လက်ချက်မှုဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။မိုင်မောင်2200ရှေလျားတဲ့နယ်စပ်ဒေသမှာအိန္ဒိယဟာအိန္ဒိယနိုင်ငံနေနဲ့မကြခဏဆိုသလိုပြိပခါတွေကြုံရလေရှိတဲ့ပါတယ်။လွန်ခဲ့တဲ့2020ပြည့်နှစ်တုန်းကလည်းတိုက်ပွဲတွေဖြစ်ခဲ့မှုတဲ့ဒေသမှာတရုတ်နိုင်ငံကမြေပုံတစ်ခုမှပိုင်ဆိုင်ကြောင်းထည့်သွင်းဖော်ပြခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတင်းမာမှုတွေတကြောပြန်ပေါ်ပေါက်ခဲ့တာပါ။အငင်းပွားစရာဒေသမှာနှစ်ဖက်စစ်တပ်ကထောင်ပေါင်းချီတဲ့စစ်သားတွေလည်းအင်အားဖြည့်တင်ထားကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးကတော့ပြီးခဲ့တဲ့လထဲမှာပဲအာဖရိကတိုက်မှာရှာရှာပပမျက်နှာချင်းဆိုင်တွေ့ဆုံခဲ့ကြပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်ကုံအိန္ဒိယမှာကျင်းပမဲ့ G20 ထိပ်သီးအစည်းအဝေးကိုတော့တရုတ်သမ္မတတက်ရောက်မှာမဟုတ်ဘဲနဲ့သူ့ရဲ့ကိုယ်စားတရုတ်ဝန်ကြီးချုပ်လီချမ်တက်ရောက်မှာဖြစ်တယ်လို့ဒီကနေ့မှာပဲတရုတ်နိုင်ငံခြားရေးဌာနကအတည်ပြုလိုက်ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်တူရကီကယူကရိန်းစိတ်ကမ်းတွေကနေကောက်နှံတင်ပို့ခွင့်ပြည်သဘောတူညီချက်ကိုပြန်လည်အသက်သွင်းနိုင်မှုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်တူရကီသမ္မတအာဒိုဂန်နဲ့ကုလသမဂ္ဂတို့နဲ့အတူဆွေးနွေးပွဲကိုဒီကနေ့လက်ခံကျင်းပဖို့စီစဉ်နေပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ခ်ကတူရကီနိုင်ငံကိုပင်လယ်နဲ့ကောက်ပဲတီးနှံအစီအစဉ်ကိုပြန်လည်စတင်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းပြောဆိုခဲ့ပြီးနောက်ပိုင်းအခုလိုဆိုချီဒေတာမှတွေ့ဆုံမှုဆွေးနွေးလာတာဖြစ်ပါတယ်။ယူကရိန်းရဲ့ကောက်နှံတင်ပို့မှုအစီအစဉ်ကနေရုရှားဟာဇူလိုင်လတည်းကနှုတ်ထွက်ခဲ့တာပါပင်လယ်နဲ့အနောက်မြောက်ပိုင်းမှာလည်းယူကရိန်းရဲ့မြန်နှုံးမြင့်စစ်သင်္ဘော၄စင်းကိုရုရှားတပ်ဖွဲ့တွေကဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောပါတယ် Telegram post တစ်ခုမှာတော့ရုရှားဝန်ကြီးဌာနကအဆိုပါလေတွေဟာခရိုင်းမီးယားကန်ယူရန်ကိုဥတီသွားနေပြီးယူကရိန်းတပ်ဖွဲ့ဝင်တွေကိုတင်ဆောင်လာတယ်လို့ပြောပါတယ်ယူကရိန်းဘက်မှာလည်းယူကရိန်းကာကွယ်ရေးဝန်ကြီးအိုလက်စီရနီခော့ဖ်ကသူ့ရဲ့နှုတ်ထွက်စာကိုပါလီမန်ဥက္ကဋ္ဌထံတင်င်းလာနေကတင်သွင်းခဲ့တယ်လို့ platform X မှာပြောထားပါဗျ။စစ်အတွင်းကာကွယ်ရေးဝန်ကြီးနေရာကိုအစားထိုးဖို့ဆုံးဖြတ်ခဲ့တယ်လို့သမ္မတဇယ်လန်စကီကတင်င်းဝင်တွေကပြောခဲ့ပြီးနောက်အခုလိုနှုတ်ထွက်စာတင်ခဲ့တာလည်းဖြစ်ပါတယ်ရှင်။
ပေါ်ယဟမင်းကြီးဖရန်စစ်ပြေမွန်ဂိုလီးယားနိုင်ငံပထမဦးဆုံးခီးစဉ်ဒီကနေ့အဆုံးသက်ချိန်မှာပဲဖျားเจ้าကနေကြီးကြက်မဲ့အိုးမဲ့အိမ်မဲ့တွေအတွက်ဆေးကန်းနဲ့နေစရာအဆောက်အဦအတွက်အုံမြင့်ချပေးခဲ့ပါတယ်။ဒါဟာဘာသာဝင်တွေတိုးလာဖို့ရည်ရွယ်တာမဟုတ်ဘဲနဲ့ခရစ်ယာန်ဘာသာရဲ့သံဃာတရားကိုရိုးရိုးစင်စင်ကျင့်သုံးတာဖြစ်တယ်လို့ပေါ်ယဟမင်းကြီးကမိန့်ကြားခဲ့ပါတယ်
။ El progreso de la nación infantil no se misura.
ပေါ်ယဟမင်းကြီးမိန်ကြားခဲ့တာကတော့တိုင်းပြည်တစ်ခုရဲ့ဖွံ့ဖြိုးမှုဟာစီးပွားရေးကျယ်ဝချမ်းသာမှုတွေလက်နက်အင်အားကောက်မှုရင်းနှီးမြှုပ်နှံမှုတွေအပေါ်မှာမူမတည်ဘဲနဲ့ပြည်သူတွေရဲ့ကျန်းမာရေးပညာရေးထောက်ပံ့နိုင်စွမ်းအပေါ်မှာသာမူတည်ကြောင်းပေါ်ယဟမင်းကြီးကမိန်ကြားခဲ့တာဖြစ်ပါတယ်။ကက်သလစ်ခရစ်ယာန်သာသနာနှစ်ပေါင်း30ကြာအမြင့်တွယ်တည်ရှိနေတဲ့မွန်ဂိုလီးယားမှာသုံးသက်ဆောင်စာတင်ကျောင်းဟောင်းတစ်ခုမှာဆေးကန်းနဲ့နေရာဖန်တီးတာကိုလည်းပေါ်ယဟမင်းကြီးဒီကနေ့ပဲတွားရောက်ကြည့်ရှုခဲ့ပါတယ် House of Mercy လို့နာမည်ပေးထားတဲ့အဆောက်အဦကိုတန်းစင်နဲ့ရေတော်နဲ့ပတ်ဖြန်းဆူတောင်းပေးခဲ့ပြီးတဲ့နောက်မှာတော့ပေါ်ယဟမင်းကြီးကသူ့ရဲ့ခီးစဉ်အဆုံးသက်လေးစိတ်ကိုထွက်ခွာသွားခဲ့ပါတယ်လေးစိတ်ကိုအသွာလမ်းခီးမှာတော့တခြင်းတွေတီးဆိုအလံနေဝှက်လျမ်းပြီးတော့ပေါ်ယဟမင်းကြီးကိုကြိုဆိုခဲ့ကြပါတယ်အိန္ဒိယချင်းတရုတ်နိုင်ငံမှာဘာသာရေးအရဖိနှိပ်မှုတွေကြုံနေရချိန်မှာပဲမွန်ဂိုလီးယားနိုင်ငံကိုပေါ်ယဟမင်းကြီးတွားရောက်တာလည်းဖြစ်ပါတယ်ရှင်
ရှင်းနေစမ်းပိုင်းမှာကျင်းပမယ်ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာတတိပုဂ္ဂလ90လောင်းအဖြစ် iPhone အစိတ်အပိုင်းတွေကိုအဓိကထုတ်လုပ်တဲ့ Foxconn နည်းပညာကုမ္ပဏီတန်းကျွယ်တထေးကြီးTerrico ကပါဝင်ရှင်းပြမယ်လို့ကြေညာလိုက်ပါတယ်။ဒါကြောင့်ထိုင်ဝမ်သမ္မတရွေးကောက်ပွဲကပြိုင်ဆိုင်မှုတွေပိုများလာနိုင်တယ်လို့သုံးသပ်မှုတွေကလည်းရှိနေပါတယ်။တခြားတိုက်ခိုက်ပါတီတွေကသမ္မတလောင်းရွေးကောက်ပွဲမှာညွန်ပေါင်းစုဖွဲ့ဖို့ကြိုးစားနေစဉ်မှာကိုကတတိပုဂ္ဂလ90လောင်းအဖြစ်ရွေးကောက်ပွဲဝင်ဖို့အခုလိုကြေညာလိုက်တာပါ။2019ခုနှစ်မှာလုပ်တဲ့အဓိကအတိုက်ခံကွန်မတီပါတီ KMT ရဲ့ပနာမရွေးကောက်ပွဲမှာတော့ကိုကရှုံးနေခဲ့ပူပါတယ်2024သမ္မတရွေးကောက်ပွဲမှာ KMT ပါတီကနေရှင်ပြိုင်မဲ့သမ္မတလောင်းအဖြစ် New Taipei မြို့တော်ဝင်ကိုပြီးခဲ့တဲ့မေလကရွေးချယ်ခဲ့ပြီးတဲ့နောက်ကိုကထိုင်ဝမ်မှာမဲဆွယ်ပွဲတွေစပြီးလုပ်ခဲ့တယ်လို့အမေရိကန်နဲ့ဂျပန်တွေကိုလည်းအချိန်ချင်းတွားရောက်ခဲ့ပါတယ်ကိုဟာသမ္မတလောင်းအဖြစ်အတိုက်ခံကိုယ်စားလှယ်လောင်းတွေကြားမဟာမိတ်ဖွဲ့နိုင်ရင်ရည်ရွယ်တယ်လို့ဩဂုတ်လ28ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်ရှင်
ထိုင်ဝမ်ကျွန်းရဲ့တောင်ဘက်ပိုင်းမှာတော့တိုင်ဖုန်းမုန်တိုင်းဟိုက်ခွေဝင်ရောက်တိုက်ခိုက်နေပေမဲ့ထိခိုက်ပျက်စီးမှုမများတာကိုတွေ့ရပါတယ်ဒီကနေ့မှာတော့မုန်တိုင်းဟာလူနေအရက်တွေစိုက်ခင်းနေရှိတဲ့အရာမှာဆက်လက်ဖြစ်တန်းတိုက်ခတ်နေပါတယ်ပစ္စည်းပိတ်သမုတ်တရားကိုမျက်နာမူထားတဲ့ထိုင်ဝမ်ကျွန်းရဲ့အရှိချမ်းကုန်းတွင်းပိုင်းမှာဒီထိုင်တောင်အရက်ကိုမနေ့တော့ကမုန်တိုင်းစတင်ပြီးတော့မှဝင်ရောက်ခဲ့တာမှာတော့တနာ yı ကို၄တိုက်နှုန်းက155ကီလိုမီတာနဲ့လေပြင်းတိုက်ခိုက်တဲ့အချိန်မှာတော့ကီလိုမီတာ190အထိရှိခဲ့ပါတယ်ကျောင်းတွေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ထားရပြီးတော့ပြည်တွင်းလေကြောင်းလိုင်းပြန့်တမ်းမှုအတော်များများလဲဖြတ်သိမ်းခဲ့ရပါတယ်လေပြင်းတွေတိုက်ခတ်ပြီးတော့မိုးသီးထန်စွာရွာသွန်းခဲ့တဲ့အတွက်မြေနေမိုင်းနေရာတချို့မှာရေလွှမ်းမှုတွေဖြစ်ပေါ်ခဲ့ပါတယ်အရှိတ်ကန်ယိုဒန်တချောင်း Time 2နဲ့ Halian KI နေမှာလဲအင်ဂျင်9000ခွဲလောက်ယာယီလျှက်စစ်ပြတ်တောက်ခဲ့ပါတယ်ထိုင်ဖုံးဟိုက်ခွေဟာထိုင်ဝမ်ကိုဖြတ်ကျော်ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကိုဆက်ပြီးတော့ရွေလျားသွားလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်
Direct
from Washington, the voice of America, VOA. တနင်္လာနေ့ရက်ထိတ်တန့်ရောက်တဲ့တွင်ကိုမက်ခင်လေးနဲ့အတူကျမစုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။နေပြည်တော်အချင်းတောင်မှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကျန်းမာရေးချို့တဲ့ပြီးတော့လိုအပ်တဲ့ဆေးဝါးကုသမှုမရတဲ့အခြေအနေမှာရှိနေပါတယ်လို့နေပြည်တော်နဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောဆိုခဲ့တယ်လို့စိုးရိမ်မှုတချို့လည်းထွက်ပေါ်နေပါတယ်အချင်းတောင်ဥပဒေအရရောလူခွေဆိုင်ရာဥပဒေအရပါဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်းသိမ်းခံထားရသူတွေကျန်းမာရေးစောင့်ရှောက်မှုရတဲ့အကြောင်းကိုဥပဒေရေးရာလေးလာသုံးသပ်သူတွေကထောက်ပြကြပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုကိုစံကျော်ကတင်ပြပေးထားပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအချင်းထောင်ထဲမှာဒေါအောင်ဆန်းစုကြည်တဖုံးရောင်ပြီးတွားနာနေတဲ့ဝင်နာကြောင့်အစားမစားနိုင်ဖြစ်နေကြောင်းနဲ့မူးဝေပြီးပြုတ်ဝင်တာရှိခဲ့တယ်လို့နေပြည်တော်ထောင်နဲ့နှီးဆက်သူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကိုအချင်းဦးစီးဆေးမှုချုပ်ကတွားရောက်ကြည့်ရှုခဲ့တယ်လို့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်
။ကောင်းပါတယ်ဒီနေ့ကောင်းပါပါပြီသက်သာပါပါပြီတွားတဖုံးရောင်လာပါတွားနာလာဆေးကုသရဲဆိုတဲ့ကိစ္စကြတော့သူတို့အချင်းဦးစီးကပဲလုံးလိမ့်မယ်လေ
ဆစ်ဆေးပေးတယ်ပေါ့ဆစ်ဆစ်ဟောပေါ့အဲမိုင်ဆစ်ဆေးပေးတယ်ပြောတယ်ပြန်ပသွားဆရာဝန်နဲ့ပြဖို့လွယ်တာကြောင့်ခွင့်တောင်းတာကိုတော့စစ်ကောင်စီအကျဉ်းဦးစီးဌာနကပယ်ချခဲ့တယ်လို့နေပြည်တော်နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ဒါနဲ့ပတ်သက်လို့အကျဉ်းဦးစီးဌာနကို
ဒေါ်ဆန်းစုကြည်ပါဝင်ဖန်စီထိန်သိမ်းခံတာသူတွေအနေနဲ့ကျမ်းမာရေးအရလွယ်ချက်တွေရှိလာရင်အကျဉ်းထောင်ဥပဒေအရပဲဖြစ်ဖြစ်လူအခွင့်ရေးဆိုင်ရာဥပဒေအရပဲဖြစ်ဖြစ်လိုအပ်တဲ့စေဝါကူတာခွင့်ရရမှာဖြစ်တယ်လို့ဥပဒေလေ့လာသုံးသပ်သူတူဦးကထောက်ပြပါတယ်နိုင်ငံသားခွင့်လူခွင့်ရတမိုးထားတဲ့ဥပဒေတွေနဲ့အစိုးရဆိုလို့ရှိရင်တော့အကျဉ်းသားကိုလည်းလူလိုပဲသတ်မှတ်ပြီးတော့ ကျွန်တော်တို့ကလည်းဒီခုစာပြောလဲသူတို့ကလုပ်ပြီးမှာမဟုတ်ဘူးထောက်လက်ဆဲရလုပ်ပြီးတော့တာဝန်ရှိနေတယ်လေအနာလက်ရှိကိန်းစားတဲ့သူတွေပေါ်စီနေတယ်အိမ်သွားတယ်အကျဉ်းချရတာဖြစ်ဖြစ်ထောက်ချရတာဖြစ်ဖြစ်နိုင်ငံကြီးကတက်ခဏပဲဖြစ်ဖြစ်သွားကျမိုင်ဆန်းဆောင်ကလည်းဒီအနာကိန်းနဲ့သူတွေပေါ်စီနေဆိုင်နဲ့ထောက်လက်ဆဲကိုအပြစ်ဝမဖြစ်တော့ဘူးအဲ့ဒီအတွက်ကတော့ကျမိုင်န
နှစ်ကျော်ကတည်းကဖန်စီထိမ့်သိမ်းခံခဲ့ရတာပါနိုင်ငံတော်အကြီးအကျယ်ပြည့်စုံမှု95ခွေတဘာဝဘေးစီမံခန့်ခွဲမှုဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်ဆိုင်ရာဥပဒေချိုးဖောက်မှုအပါအဝင်အမှုပေါင်း19မှုနဲ့စုစုပေါင်းပြည်တန်33နှစ်ချမှတ်ခဲ့တာဖြစ်ပြီးအဲ့ဒီတဲက6နှစ်ကိုဩဂုတ်လ1ရက်နေ့ကလူငယ်တက်တာကွင်းနဲ့ရှော့ပေါ့ပေးခဲ့ပေမဲ့ကြံနေသေးတဲ့14မှုအတွက်ထောင်ဒဏ်28နှစ်ကြားခံနေရဆဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့နေပြည်တော်အချင်းတော်မှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စံမာရေးအခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကရင်ပြည်နယ်မြဝတီခရိုင်ရဲရုံးကိုကရင်မျိုးသားလူမျိုးရေးတပ် KNLA နဲ့ PDF ပူးပေါင်းတပ်တွေကဒရုန်းနဲ့တိုက်ခိုက်တဲ့စစ်ရေးနောက်ဆုံးရသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီခရိုင်ရဲတပ်ဖွဲ့ရုံးကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းတပ်တွေကမနေ့တုန်းကဒရုန်းနဲ့နှစ်ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်သေဆုံးသူဦးရေဟာဒီကနေ့ဆိုရင်6ဦးရှိသွားပြီဖြစ်ပြီးဒဏ်ရာရသူက10ဦးကျော်ဖြစ်နေပါတယ်။မနေ့တုန်းကဒီတိုက်ခိုက်မှုအပြီးမှာပဲဒီကနေ့မှာစစ်ကောင်စီတပ်ဖက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ကခရိုင်ရဲတပ်ဖွဲ့ရုံးကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမနေ့ကဒရုန်းနဲ့နှစ်ကြိမ်ပစ်ခတ်ခဲ့တာကြောင့်မြဝတီခရိုင်အုပ်ချုပ်ရေးမှုနဲ့ခလာရ259ကယာယီတရင်မှုအပါအဝင်လူ6ဦးထိခိုက်သေးဆုံးခဲ့ပါတယ်။မနေ့ကအထီတော့သေဆုံးသူ5ဦးသာရှိခဲ့ပြီးဒဏ်ရာရသူတွေထဲက2ဦးဒီကနေ့မှထပ်မံသေဆုံးသွားခဲ့တာပါ။လက်တလောဒဏ်ရာပြင်းထန်နေသူတွေကိုစစ်ဆေးရုံမဲဆောက်အပီပီဆိုင်ရာဆေးရုံနဲ့မြဝတီဆေးရုံတွေကိုပို့ပြီးဆေးဝါးကုသမှုပေးနေရကြောင်းပရဟိတကူညီပေးနေသူတဦးကပြောပြပါတယ်
။ဒီကလူနာကသေဆုံး6ယောက်။ဟုတ်ကဲ့သေဆုံး6ယောက်ဒီနေ့တရားဆက်တရားဒီ6ယောက်အလုံးပေါင်း။ဒဏ်ရာရတာ13ယောက်။ဟာဟို9ယောက်ကမဲဆောက
်ဟုတ်ကဲ့ဟုတ်ကဲ့
အပီပီဆိုင်ရာဆေးရုံ။အဲနောက်ထပ်9ယောက်ကတတော်ဆေးရုံ။အဲကျွန်တော်ကတော့မြန်ဆေးရုံဆေးရုံပါကြည့
်။ဒီထက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ကသူတို့တပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုအပြီးနောက်တနေ့ဒီကနေ့စက်တင်ဘာလ4ရက်နေ့မှာတော့စစ်ကောင်စီကလေကြောင်းကနေလက်တုံ့ပြန်တိုက်ခိုက်တာတွေရှိခဲ့တယ်ဆိုပြီး KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးက VOA ကိုအခုလိုပြောပါတယ
်။စစ်ကောင်စီကဆိုင်မှုရဲ့ဒီပြည်ရဲ့ယာယီစိုက်ရင်မှုလားမသိဘူးခင်ဗျာ။အဲတယောက်တော့ပါတယ်။အဲ့တော့ဒီဖိုက်တန်ရတယ်တော့ကတော့များပါတယ်အဲ့မှာသွေးအုပ်လည်းပါတယ်တော့ကျွန်တော်တို့ကတကယ်ရအောင်ဆင်းတယ်ဟုတ်ကဲ့လောလောဆယ်အဲ့ဒီဖတ်တော်ကိုတော့လူငယ်နဲ့တုတ်ပြန်တာတော့ကျွန်တော်တို့ကြည့်ရပါမယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျဲကျဲတယ်လို့တော့ပြောတယ်ခင်ဗျာ
အခုလိုမျိုးနှစ်ဖက်အပြန်လန်တိုက်ခိုက်မှုတွေနဲ့စစ်ရေးတင်းမာမှုတွေကြောင့်ဒေသရင်းမှာဒီအပိုင်းစစ်ရေးအရှိန်ပုံမြင့်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်လက်ရှိအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်ထောက်ပြန်တာမရှိသေးသလို VOA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့လည်းတုံ့ပြန်ချက်မရသေးပါဘူး။မြဝတီခရိုင်တွင်စစ်ကောင်စီတပ်စခန်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ခိုက်ခဲ့တာရှိသလိုစစ်ကောင်စီဘက်ကလည်းမကြသေးခင်ကသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့မြဝတီမြို့အနီး စ်ယူဟာကြတဲ့လက်ခတ်တောင်စခန်းကုန်းကိုလည်းပြန်လည်ရရှိနိုင်ဖို့အတွက်အင်အားအလုံးရင်းနဲ့ထိုးစစ်ဆင်တာတွေရှိနေတာကြောင့်နှစ်ဖက်စီရေးအခြေအနေတင်းမာနေတာဖြစ်ပါတယ်ရှင်
ဒါကတော့ကရင်ပြည်နယ်မြဝတီခရိုင်ရဲတပ်ဖွဲ့ရုံးကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ဖူပေါင်းတပ်တွေကဒရုန်းနဲ့ပစ်ခတ်တိုက်ခိုက်တဲ့နောက်ဆုံးအခြေအနေကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ဒီမှာအထိုင်ချထားတဲ့စစ်ကောင်စီတပ်ကိုကရင်ပြည်ဖူပေါင်းတပ်တွေကဝင်ရောက်စီးနင်းတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်။ကယားပြည်နယ်ဒေသခေါ်ကရင်ပြည်ဒီမော့ဆိုးမြို့နယ်ထဲမှာအချိန်အတော်ကြာအထိုင်ချထားတဲ့စစ်ကောင်စီတပ်စခန်းတွေကိုကရင်ပြည်ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်တိုက်ပွဲပြင်းထန်နေပါတယ်။ဒီကနေ့နဲ့ဆိုရင်တော့၃ရက်ဇက်တိုက်တိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတိုင်းမှာစစ်ကောင်စီဘက်ကလေကြောင်းကိုအသုံးပြုပြီးတော့ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်ဒီမော့ဆိုဘက်ကစစ်ရေးအခြေအနေကိုမညတစင်အောင်ကတင်ပြပေးထားပါတယ်
။ဒီမော့ဆိုမြို့ကနေမိုးပြဲပဲ့သွားတဲ့လမ်းမကြီးတစ်လျှောက်ကကြေးရွာကြီးမှာစစ်ကောင်စီကအချိန်တော်ကြာတပ်ဆွဲအထိုင်ချထားတဲ့ယာယီစခန်းတွေကိုကရင်ပြည်ပူးပေါင်းတပ်ဖွဲ့တွေကဒီလ2ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်နေတာပါ။2ရက်နေ့တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေယာဉ်3စင်းနဲ့လာပြီးတော့ဘုံးကျဲတိုက်ခိုက်တာရှိသလိုမနေ့က3ရက်နေ့မှာလည်းလေယာဉ်2စင်းနဲ့ပစ်ခတ်ခဲ့ပြီးလက်နက်ကြီးတွေနဲ့လည်းတောက်လျှောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါရယ်။ဒီမော့ဆိုမြို့နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်လို့ဒီမော့ဆိုဒေသခံတူကဖီဝေကိုအခုလိုပြောပါရယ်။
ဒီမနေ့ကတော့ခဏလေးပေါ့နော်မနေ့ကတော့ဒီနေ့တော့ဒီစားပေါ့နေ့ရက်ဆက်တိုင်းရောရှိနေကြတာဒီနေ့ကခဏလေးပဲရှိသေးတယ်ကြာဟုတ်ပြစ်ခတ်တာအဲ့လိုမျိုးအစာရစ်ခတ်တာမျိုးရှိသေးတယ်ကြာဟုတ်မနေ့ညတော့လေး30မျိုးတော့ပြစ်တဲ့ချိန်ရှိနေကြဟုတ်ဆက်စည်းနေစည်းပေါ့နော်ဟိုလာပြစ်သွားတော့စားတယ်ကြာတော့ပထမညက3ဒီနေ့မှာပြစ်သွားလိုက်ကြာလက်နဲ့ကြည့်တော့မနေ့ညညတကောင်ငန်းစိတ်စီးကလက်နဲ့ကြည့်တော့ရှောက်ဖြစ်တယ်မျိုးရှိတယ်ကြာဟုတ်
လက်တလောဒီမော့ဆိုးတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ကီနီအမျိုးသားများကကွယ်ရေးတပ် KNDF ကတော့ဒီမော့ဆိုးမြို့နယ်တေးစုလဲကြီးရွာနဲ့ပူဖားကြီးရွာမှာခြေကုပ်တက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုစက်တင်ဘာ2ရက်နေ့ကဝင်ရောက်စီးနင်းချေမှုန်းတိုက်ခိုက်ခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်ပါတယ်။ထိတွေ့တိုက်ပွဲမှာကီနီတပ်မတော် KA ကီနီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလာလာတာဒီမော့ဆိုးပြည်သူ့ကာကွယ်ရေးတပ် DMO Local PDF အလဲပိုင်းတိုင်းကရင်နီကယားစစ်ဒေသခွဲတပ်ရင်းများပူးပေါင်းစစ်ကြောင်းနဲ့ KNDF တို့ပူးပေါင်းတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲအချိန်၄နာရီကျော်ပြင်းထန်ခဲ့တဲ့အကြောင်းပြောပါရယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကရရှိပြီးအပါဝင်တပ်ဖွဲ့ဝင်30ကျော်တေဆုံးပြီးတော့အများပြားထိခိုက်ဒဏ်ရာရသလိုတော်လိုင်းတပောင်းစုဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သူရှိတဲ့အကြောင်းနဲ့လက်နက်ငယ်မျိုးစုံခဲယံအမြောက်အများရတယ်လို့ဓာတ်ပုံနဲ့တကွာလူမှုကွန်ရက်ဆက်မျက်နှာမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတေဆုံးတဲ့ချက်လက်နဲ့ပတ်သက်လို့ VOE ကတီးကြားအတိမပြုတ်နိုင်သေးပါဘူးဒီမော့ဆိုဒေတာကန်ကတော့စစ်ကောင်စီတပ်တွေဟာသူတို့အရေးနည်းတဲ့အခါမျိုးမှာတက်ဆုတ်ခွာပြီးတကြောပြန်အင်အားဖြည့်တင်တာဒီနောက်မှမှအလုံးရင်းနဲ့တဖန်ထိုးစစ်ဆင်တက်ဆွဲတာတွေလုပ်လို့ရှိတယ်လို့ပြောပါတယ်ဒီကေ2022နိုဝင်ဘာလကလည်းအခုလိုအလားတူရိုက်တက်စခန်းသိမ်းတဲ့ဖြစ်ရမျိုးရှိခဲ့တာကိုဒီမော့ဆိုးဒေသခံကထောက်ပြပြောဆိုပါတယ်
ကျွန်တော်တိုင်လာတာတနစ်တနစ်ပေါ်လာရှိကြဟောလုံးဝတိုက်ဆုံနိုင်တယ်ဘုရားကပြောလို့တော့မရဘူးကြဟောခဏလေးတော့သူကဆက်သွားတယ်အဲ့လိုမျိုးပေါ့နော်ဆုတ်သွားသွားတယ်နှစ်ဖက်စလုံးကပြန်ဆုတ်တဲ့အနေအထားမှာဆိုတော့သူကပြန်ပြီးတော့လက်ဦးပြန်ကြည့်တာမျိုးလည်းရှိတယ်ကြဟောအရင်ပြီးခဲ့တဲ့ဆက်စလားပိုင်းဆက်နလားပိုင်းတော့လည်းအဲ့လိုမျိုးပဲကြသူတို့ကလုံးဝတိုက်ဆုံသွားနိုင်တယ်ဒါမဲ့လို့သူကအများကြီးဖြေပြီးတော့အားလုံးဆက်ပြောင်းနေတာမျိုးရှိတယ်အဲ့လို
ကီနီဒေသတခွင်ကိုထိန်းချုပ်နိုင်ဖို့စစ်ကောင်စီကစီးရီးယားအပြင်းထန်တိုက်ခိုက်နေတာပါ။နေရာတော်တော်များများမှာအချိန်ကြာအထိုင်ချတက်ဆွဲပြီးတော့လမ်းသွားလမ်းလာတွေကိုတားဆီးစစ်ဆေးတာမမင်းမြန်ပဲပြစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေနဲ့ဒေသတွင်းစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါရယ်။အသွားလာတွေကိုကန့်တက်ပြီးတော့တားဆီးပိတ်ပင်တာတွေလုပ်တာကြောင့်ဒေသတွင်းစစ်ဘေးဒုက္ခသည်တွေအတွက်ဆေးဝါးနဲ့စားနပ်ရိက္ခာတည်ယူရမှာအခက်အခဲတွေရှိပြီးတော့နာမကျန်းဒုက္ခသည်တွေအတွက်အကူအညီလိုနေတဲ့အကြောင်းမိုးပြဲဒေသကဆစ်ဆောင်တွေကိုကူညီနေသူတူကပြောပါရယ
်အဆင်သိမ့်မပြေပါဘူးကျွန်တော်တို့ဒီမနေ့ညဆစ်ဆောင်တခန်းတစ်ခုမှဒီစားနာတာတွေများတာပေါ့နော်အဲ့ဒါမင်းများကျွန်တော်တို့သွားတာမှဒီမြုပ်ဆက်ဆက်ဆိုတဲ့ပေါ့စီအဲ့ဒီရှိတာပေါ့နော်ဒါနဲ့ကျွန်တော်ကတခါတည်းဆက်ဆွေးတခါတည်းမဆက်ဆွေးတော့ဒီဝါတဲ့တာတွေအဲ့ဒီဆိုလည်းတဲ့မယ်ဆိုအန်ဒီရဲ့ရှိတာပေါ့နော်ဒီလိုနဲ့တွေ့ရင်တော့လည်းညှိနေညှိနိုင်တယ်အဲ့လိုပေါ့ဒီနေ့ချိန်မှလမ်းသွားနေရတာပေါ့
နေမည်မတည်ငြိမ်မှုတွေကြောင့်ကီနီဒေတာအတွင်းတိမ့်နဲ့ချီတဲ့ဒေတာခံတွေစစ်ပီးတင်းရှောင်နေကြရပါတယ်။ သူတို့အတွက်စားနပ်ရိက္ခာနဲ့နေရာထိုင်ခင်းပြင်ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းဒေသခံတွေနဲ့ဆစ်ဆောင်တွေကိုကူညီနေသူတွေကပြောဆိုကြပါတယ်ရှင်
။ကရင်နီမှာစစ်ကောင်စီတပ်အခြေချနေတဲ့စခန်းကိုကရင်နီပူပေါင်းတပ်တွေကဝင်ရောက်စီးနှင်းတိုက်ခိုက်တဲ့စစ်ရေးအခြေအနေကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအလို့သမားတွေကိုတရုတ်ဘက်ကိုတရားဝင်ဆေလွတ်ဖို့နှစ်နိုင်ငံစီစဉ်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကအလို့သမားတွေကိုတရုတ်နိုင်ငံကို MOU သဘောတူညီမှုနဲ့တရားဝင်ဆေလွတ်နိုင်ရေးမြန်မာဌာနဆိုင်ရာနဲ့တရုတ်တာဝန်ရှိတဲ့သူတွေဆွေးနွေးနေကြောင်းနှစ်နိုင်ငံနယ်စပ်လုပ်ငန်းရှင်အတိုင်းဝိုင်းက VOA ကိုပြောပါတယ်။အလို့သမားတရားဝင်ဆေလွတ်ဖို့စဉ်းစားနေတယ်ဆိုတာကိုတော့မြန်မာအလို့သမားရေးဌာနကမငင်းဆိုပေမဲ့လက်တလောတော့အသေးစိတ်မပြောဆိုနိုင်သေးဘူးလို့ဆိုပါတယ်။ဒီသတင်းပေးဖို့ချက်ကိုကိုဝင်းခံမောင်းတင်ပြပေးထားပါတယ
်။တရုတ်နယ်စပ်ကဝင်လာတဲ့မြန်မာအလို့သမားတွေကိုဌာနဆိုင်ရာချင်းတရားဝင်အလို့ခန့်စာနဲ့ခန့်အပ်သွားဖို့တနိုင်ငံစပြီးဆွေးနွေးနေကြောင်းမူဆယ်နယ်စပ်ကလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ဒီလိုသားတကယ်ဖြစ်လာမယ်ဆိုရင်တရုတ်မြန်မာလုံသားစီလုံးမှုပထမဆုံးအကြိမ်ဖြစ်လာမှာပါ။မြန်မာအလို့သမားရေးဌာနကအမြဲတမ်းတွင်းဝင်ဦးညွန့်ဝင်းကတော့ဒီကိစ္စကိုမငြင်းပေမဲ့လက်တလုံးမှာတနိုင်ငံသဘောတူညီမှုတွေဘလို့ရှိလဲဆိုတာဘာမှမပြောနိုင်သေးကြောင်း VOA ကိုပြောပါတယ်
။ဒီလိုတော့ဒီလည်းတက်တော့ရှိပါတယ်။သူတို့ဘာမှမစားဘူးပြောတာ။မပြောနိုင်ဘူးကွာ။အမေပါတော့။ဘာမှမဆွေးနွေးရတယ်ကိုဆောင်းနေဘာမှမပြောရတယ
်။လက်ရှိမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်စပ်ကိတ်ကနေနယ်စပ်ဖြတ်ကျော်စာအုပ်နေတွေလုပ်ပြီးတရုတ်နိုင်ငံထဲမှာမြန်မာတွေအလုပ်လုပ်နေကြရတာပါ။တရုတ်ဆိုးရွားကလုံသားလိုအပ်ချက်ကြောင့်တရားမဝင်နေထိုင်အလုပ်လုပ်နေတာကိုမျက်ကွယ်ပြုထားပါတယ်။စာအုပ်ညီပြုလုပ်တာကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နဲ့နန်းခမ်းမြို့ကဒေသခံတွေကိုပဲမြန်မာဘက်ကဦးစားပေးပြီးလုပ်ပေးတဲ့အတွက်ဒီစာအုပ်အနေကိုရဖို့လက်ပေးရတာကြောင့်လူတယောက်ကိုမြန်မာငွေ320ကျော်30နီးပါးကုန်ကြနေပါတယ်။တရားဝင်နားလည်မှုစာချုပ်လာသဘောတူညီချက် MOU ဖြစ်ဖြစ်တရုတ်ဘက်ကနယ်စပ်ဖြတ်ကျော်မှုကန့်သတ်ချက်တွေကိုရှော့ပေါ့လာရင်ဖြစ်ဖြစ်ဒီကုန်ကြစရိတ်တွေတက်တာသွားနိုင်ကြောင်းမူဆယ်နယ်စပ်ကလုပ်ငန်းရှင်လူက VOA ကိုပြောပါတယ်။
တကယ်လို့အဲ့လိုဒါဒီပြင်ပြီးရင်တော့အကုန်အပြင်ပြေတော့ဗျာမဟုတ်လို့တော့အခုကတော့အဲတိတ်တရကို20နဲ့30ကျားမှကုန်ပြရတယ်ဒါပေမဲ့လုတ်ချင်တဲ့လူကတော့တော့တွားနေကြတယ်ဘာအဲ့ဂျပန်နော်အဲ့ဒီတကယ်ဖြစ်လာပြီးရင်တော့ပိုင်းအဲချက်တယ်လူတွေကြားတယ်ဒါပေမဲ့အဲ့လိုချက်လေးတစ်ပြန်ပို့ပြီးရပြီးတစ်ပြန်ပို့နေရရပြီးပဲဒီတော့အဲ့လိုပဲတည်ထားတယ်ဗျာ
ဒီနေ့စက်တင်ဘာ4ရက်နေ့လဲ12နှစ်အရီမှာတော့တရုတ်နိုင်ငံရွှေလီမြို့ရဲကိုအလေပတ်သွားနိုင်တဲ့9ရက်6ည8တခါတုံးဝင်ထွက်ခွင့်ကတ်တွေကိုမူဆယ်မြို့ကနန်းတော်ဂိတ်စင်ဖြူဂိတ်မန်ဝိန်ဂိတ်မှာမြန်မာဘက်ကစပြီးတော့ထုတ်ပေးနေပါတယ်။ပတ်ပုံနေရှိတဲ့သူတိုင်းကတ်တစ်ခုကိုမြန်မာကျပ်ငွေ2000ကျပ်နဲ့လုတ်ခွင့်ရနေပါတယ်။အခုလိုဈေးတက်တက်တာတာနဲ့ခွင့်ပြုပေးလိုက်တဲ့အတွက်အရင်လိုစာအုပ်အနီလုပ်ရင်ကုန်ကြနိုင်တဲ့ကိစ္စတော့နောက်ပိုင်းမှာမရှိနိုင်တော့ပါဘူး။တရုတ်ယူနန်ပြည်နယ်ကလက်ရှိမှာအခြေခံလုံသမားလိုအပ်ချက်များနေတဲ့အတွက်မြန်မာလုံသမားတွေပေါ်ရင်ကားကန့်တတ်ထားရတွေကိုဖြေလျှော့နိုင်တယ်လို့လည်းမူဆယ်ဒေသခံတွေကခံမှန်းထားကြပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံကအလို့သမားတွေတရုတ်ကိုတရားဝင်ဆီလွတ်နိုင်ရေးမြန်မာတရုတ်နဲ့နိုင်ငံဆွေးနွေးနေတဲ့အကြောင်းကိုကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲတောရရှင်များရှင်မြန်မာနိုင်ငံအပါဝင်ကဘာတဝမ်းမှာတော့မိုးများတာမုန်တိုင်းတိုက်တာလို့သဘာဝဘေးအန္တရာယ်တွေနောက်ပြီးတော့ကြောက်တူးတာအဆောက်အဦးဆောက်လုပ်တာဒီလိုမျိုးလူလုံးအန္တရာယ်တွေကြောင့်မြေပြိုကျပြီးတော့အသက်အန္တရာယ်တွေဆုံးရှုံးတဲ့အထိအန္တရာယ်ကြီးမားနိုင်ပါတယ်မြေပြိုကျဖြစ်စဉ်အကြောင်းကို AFP ပုံပြရုပ်သံမှာရှုစားကြရအောင်ပါရှင
်မြေပြိုကျမှုဆိုတာမြေဆွဲငင်အားကြောင့်ကြောက်တုံးကြီးတွေအပြိုပြက်တွေဓာတ်မုံမြေကြီးတွေလျှော့ကျတာဖြစ်ပါတယ်ပုံမှန်ဆိုတင်းကျင်းခံရတဲ့မြေဆိုင်ခေကမိုးများတာလို့ငရင်လို့မိတော်ပောက်ကွဲမှုနှေးရီပြောတာနဲ့တော်မီစတဲ့သဘာဝဘေးအနေတွေဒါမှမဟုတ်လမ်းခင်းတာမိုင်းတူတာတွေလို့လူတွေကြောင့်မြေပြိုကျမှုဖြစ်ပါတယ်။မြေပြိုကျမှုကအခြေခံပုံစံ၄မျိုးရှိပါတယ်။ပြုတ်ကျတာတောင်စုံကနေကြောက်တုံးကြီးတွေပြုတ်ထွက်ပြီးလေထဲကနေပြုတ်ကျတခါတလေတောင်ဆောင်ကနေလိမ့်စင်ကျတာပါ။ပြုတ်ကျတာကြောက်သားအထုကသူ့အောက်ကမြေကြီးကပြုတ်ထွက်ပြီးရှေ့ကိုပြိုကျတာပါ။အများအားဖြင့်ကြောက်သားတို့အောက်ခြေကနေစပြုတ်ထွက်တာဖြစ်ပါတယ်။ရှော့ကြတာ။မြေချိုင်းဝင်ပြူကြတာကစောင်းနေပြီးခုံးနေတဲ့မျက်နှာပြင်တစ်လျှောက်မှာဖြစ်တတ်ပါတယ်။မြေကြီးဆိုင်ခဲလိုက်ကြီးနှိမ်ဝင်ပြူကြတာဖြစ်ပြီးအောက်ခြေမြေကြီးရဲ့အောက်ကိုကျုံဝင်ခြင်းမှာအပေါ်ချမ်းကနောက်ပြန်လှန်ပြူကြပါတယ်။ကျောင်းလွာကွဲထွက်ပြူကြတာကကျောင်းလွာပြည့်ရကြမှာဖြစ်လေရှိပါတယ်။မြေကြီးဆိုင်ခဲကြီးကြားမှာပြတ်ထွက်ပြီးအောက်ကိုနဲ့အပြင်ကိုအချိန်ပြည့်ပြည့်နဲ့ပြုတ်ထွက်တာပါ။စိစင့်กว่าကြမှာ ဆွေမြေတွေကြောက်တုံးတွေတက်ပင်တွေတောင်ဆောင်ကနေပြီးတော့အရှိန်ပြင်းပြင်းနဲ့ရှော့ကြပြီးတော့တစ်ခါတလေအဆောက်အုံတွေပါတပါးတွေပါသွားပါတယ်အဲ့လိုမြေပြိုလျှော့ကြတာမျိုးကကြိုတင်မသိရှိနိုင်မနဲ့မြေနေရာကျကျပြင်းပြင်းမှာအပြည့်အစုံအထိပြောင်းများစေပါတယ်မြေပြိုကြောက်မှုတွေကြောင့်နှစ်စဉ်လူပေါင်းထောင်နဲ့ချီအသက်ဆုံးရှုံးရပါတယ်
VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်လေးကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုနေကြပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်စက်တင်ဘာလ4ရက်တနင်္လာညချမ်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383နဲ့9383လှိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့2024အစိုးရအသုံးစရိတ်ထဲကနေမြမအရေးကိုအသုံးပြုဖို့အမေရိကန်အထက်လွှတ်တော်ကနေအဆိုပြုထားတဲ့တင်သွင်းထားချက်ကိုကြည့်မယ်ဆိုရင်နောက်နှစ်မှာမြမအရေးကိုအမေရိကန်ပြည်ထောင်စုဘက်ကထောက်ပံ့မှုအလားအလာတွေကောင်းနိုင်ကြောင်းအမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့အစည်းကသုံးသပ်ချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်လွှတ်တော်ကနေအတည်ပြုပေးခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေNDAA ထဲမှာတော့ဘာမာအဲလိုလူသိများကြတဲ့မြန်မာဒီမိုကရေစီရဲ့အတွက်အထောက်ပံ့ပေးဖို့အဆိုပြုချက်တွေပါဝင်ပါတယ်။ CAN ရဲ့အမှုဆောင်ဒါရိုက်တာဦးစွန်သုံးမုံကိုမဲဤတန်စင်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်
။မင်္ဂလာပါဦးစွန်သုံးမုံရှင်။အခုလိုဒီ VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။မင်္ဂလာပါ။ကျွန်တော်လည်းအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။
ဟုတ်ကဲ့ဒီနေ့မေးချင်တာကပေါ့နော်ဒီ2024ဒီအမေရိကန်အစိုးရရဲ့ဒီဘတ်ဂျက်ပေါ့အတုံးစိဝေခွဲပြီးချမှတ်တဲ့နေရာမှာဒီအရင်နှစ်တုန်းကချမှတ်ခဲ့တဲ့ NDAA မှာမြန်မာဘာမတ် Act တို့ပေါ့နော်ချထားတဲ့ပတ်သက်ပြီးတော့ကြောင်းလဲမှုတွေရှိလားဒီChin Association of Maryland ရဲ့သုံးသက်တဲ့အစည်းအဝေးစာကိုတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့တစ်ချက်ပြောပြပေးပါရှင်
ထူးခြားချက်ကျွန်တော်တို့တွေ့ရပါတယ်ပထမအချက်အနေနဲ့ဒီ American အဓိကဒီ Congress အနေနဲ့ဒီနေဦးတော်လှန်ရေးအတွက်ထိထိရောက်ရောက်အထောက်အကူပေးချင်တယ်ဆိုတာဟာအချက်ကိုကျွန်တော်တို့တွေ့တယ်အဲ့ဒါကတော့နိုင်ငံရေးရဲ့ရှုထောင့်နဲ့ပေါ့နော်ဘာဖြစ်လို့လဲဆိုတော့အခုစီနက်ရဲ့ bills မှာဘလို့ဖော်ပြထားတယ်လဲဆိုတော့ရည်ရွယ်ချက်ကိုကောင်းကောင်းလေးရေးပြီးတော့ဥပမာဆိုရင်ဒီနိပညာပိုင်းဆိုင်ရာပြီးတော့လက်နဲ့မဟုတ်တဲ့တခြားအထောက်အကူဆိုတာမျိုးကို25မီလီယံဆိုပြီးတော့ကောင်းကောင်းလေးတကြီးကြကြရထားတယ်ဘယ်နေရာမှာဘယ်လိုသုံးရမလဲဆိုတာဟာကိုကောင်းကောင်းလေးဖော်ပြထားတယ်2023တုန်းကတော့ဘယ်လိုတိတိကျကျမဖော်ပြထားဘူးဒီတိုင်းပဲဟိုအနည်းဆုံး136မီလီယံကူညီမယ်ဆိုပြီးတော့ဖော်ပြထားတယ်ဒါကြောင့်ဒီနေ့ကဒီတကယ်လို့များဒီ bill ကဥပဒေဖြစ်လာမယ်ဆိုရင်ဘယ်သူကအကောင့်ထဲဖော်မလဲဆိုတော့နိုင်ငံချေဝင်ကြီးဌာန State Department နဲ့ USA တရားအကောင့်ထည့်ပေါ်ရမယ်။အဲဒါလို့အကောင့်ထည့်ပေါ်တဲ့အခါမှာအခုလိုဒီ fund ကောင်းကောင်းလေးရေးထားတော့ဒါအကောင့်ထည့်မပေါ်လို့မရတဲ့လူမျိုးအဆင့်ဖြစ်သွားတော့မယ်။အစိုးရ US ရဲ့ Administration အစိုးရအခန်းကဏ္ဍကနေဒါကြောင့်ဒီဟာကိုတွေ့ရခြင်းအဖြစ်ဒီ US အဓိက Congress ကနေပို့ပြီးတော့ဒီကျွန်တော်တို့ຫນွေဥတော်ထိုင်ရေး democracy federal movement အတွက်ထိထိရောက်ရောက်ဟိုပို့ပြီးတော့ကူညီခြင်းလဲဆိုတော့ပြတ်တာလဲ
ဟုတ်ကဲ့ပါရှင်အဲ့ဒါဆိုတော့အထက်နဲ့အောက်လွတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံအတွက်အသုံးပြုရထားငွေအကအရင်နှစ်ကထက်စာလို့ရှိရင်ဆက်နှစ်မှာကြတော့ပို့ပြီးတော့များလာတယ် house မှာကြတော့ဒီတိုင်းပဲပေါ့
house ကြတော့ပုံနေတယ
်ပုံနေသွားတယ်ဟုတ်ကဲ
့ဟုတ်ကဲ့ဟုတ် house ကြတော့အခုက50မီလီယံတည်းစနစ်ကြတော့ဟို169မီလီယံပို့ပြီးတော့များတယ်အခုကျွန်တော်များတယ်လို့ပြောနေတာကျွန်တော်စနစ်ဒီဒီဒီဘီလ်ပါပဲဒါပေမဲ့စီနေနဲ့တို့ house ပြန်ညှိမယ်စီနေဆိုတဲ့ခါမှာလဲဒီကဒီ democrat နဲ့ republican ဟိုနှစ်ပါတီလုံးပါထားတော့အာတို့ညှိတဲ့ခါကျရင်ကျွန်တော်တို့မျှော်လင့်ချက်ရှိပါတယ
်ဟုတ်ကဲ့ပါရှင်အဲ့ဒါဆိုတော့ဒီလွတ်တော်နှစ်ရက်ကနေပြီးတော့အတီးတီးအဆိုပြုမယ်အဆိုပြုပြီးတော့မှအဲ့တို့ညနိုင်ပြီးတော့အတီးပြီးတော့မှဒါကဥပဒေဖြစ်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အခုကအဆိုပြုပြုထားပြီးပြီဒီခုစက်တင်ဘာလကျရင်တို့ပြန်ညှိမယ်ညှိပြီးတဲ့ခါကျရင်သဘောတူပြီးတဲ့ခါကျရင်ဒါတမတကလက်မှာထိုးခြင်းလက်မှာထိုးမယ်အဲ့ဒါပြီးမှပဲဒီဟာဥပဒေဖြစ်သွားမယ
်ဟုတ်ကဲ့ပါရှင်ဒီအဲ့ဆို2023တုန်းကအဆိုပြုတာထက်စားလို့ရှိရင်ဒီနှစ်မှာပြောင်းလဲတာတွေတွေ့ရတာပေါ့နော်ဒီလိုမျိုးအဆိုပြုချက်ကနေပြီးတော့ဒီမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေပေါ်မှာဘယ်လိုမျိုးတက်ရောက်မှုရှိဖို့သုံးသပ်ပါလဲရှင
်ဒီ house နဲ့ senate ကဆွေးနွေးပြီးတော့အတည်ပြုသွားမယ်ဆိုရင်တော်တော်လေးထိရောက်မှုရှိမယ်ဘာဖြစ်လို့လဲဆိုတော့ခုနကကျွန်တော်ပြောတယ်ဥပမာအနေနဲ့ non lethal assistant နဲ့ technical assistant ညာကလက်နဲ့ကင်တွေအတွက်နော်သူတို့အတွက်25မီလံပြရထားတယ်ထိထိရောက်ရောက်အခုကူညီတော့မယ်ဥပမာဆိုရင်လက်နဲ့မဟုတ်တဲ့အထောက်အကူဒီဟာမျိုးလေဥပမာကျွန်တော်တို့စစ်တွေကြီးရာတို့ပေါ့နော်ဥပမာအဖင်ပြီးတော့ technical assistant ဆိုတော့ဟာနေပြည်တော်ပိုင်းဆိုတော့ဟာဒီဟာမျိုးလေ US မှာနေပြည်တော်ပိုင်းဆိုင်အများကြီးရှိတယ်အဲ့ဒါဟာမျိုးကိုအခုထိထိရောက်ရောက်ကျွန်တော်ကူညီတော့မယ်ဟို2023တုန်းကတော့136မီလကူညီမယ်ရေဘူးရအဖင်ဒီဟာလေပါထားပါဒါပေမဲ့ဘယ်လောက်တုံးမလဲဘယ်နေရာမှာတုံးမလဲဆိုတာတိတိကျကျမပေါ့ဘူးပြီးနောက်တစ်ခုဒီဥပမာနေနဲ့ဒီလူသားချင်းစာနာမှုကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့ကဘာထူးခြားသေးတယ်လဲဆိုအိန္ဒိယဆိုတာပါတယ်ခုဒီနေ့တုန်းကထိုင်းလန်အဲ့ဒါပါပဲဒီနေ့တော့အိန္ဒိယလည်းပါတယ်ပြီးတော့နေဆက်ဖြတ်ပြီးတော့ကူမဲဆိုတာ cross border assistant လည်းပါတယ် cross border assistant ဆို IDPs တွေနေရာစွန့်ခွာပြီးတော့အခုထပ်ပြနေတဲ့ဥပမာဆိုရင်စကိုင်းမှာဆိုရင်တော့အခုကျွန်တော်တို့ IT Fix ကခုနှစ်တင်းနဲ့6000ကျော်ရှိတယ်နော်မကွေးမှာကျွန်တော်စိရင်အရဆိုရင်အခုနှစ်တင်းနီးပါးလောက်ရှိတယ်ပြီးတော့ချင်းပြည်နယ်မှာဆိုတော့9000ပေါ့နော်အလုံး1နီးလည်း over ရှိတယ်ပြီးတော့တခြားနေရာမှလည်းရှိတယ်ဒါကျွန်တော်တို့စိရင်ရတော့ဒီက military ခုပြီးမှာအခု1.5 million လောက်တောင်ရှိတယ်။အဲ့ဒီအာနာမတင်ခင်မှလည်းရှိတယ်။အဲ့ဒါဟာကိုဒီပြည်တွင်းကနေရန်ကုန်ကနေနေပြည်တော်ကသွားပြီးမှကြူမယ်ဆိုတာလုံးဝအသိပ္ပယ်မရှိဘူး။ဘာဖြစ်လို့ဒီစီကောင်စီကအကောင်လုံးသူတို့ယူသွားမှာပဲထင်မှာပဲ။ဒါကြောင့်မို့နေဆက်ဖြတ်ပြီးတော့ထိုင်းလန်ကနေဖြတ်ပြီးတော့အိန္ဒိယကနေဖြတ်ပြီးတော့ကြူမယ်ဆိုတာလည်းတိတိကျကျပါတယ်။55 million ဆိုတာတိတိကျပါတယ်။ဒါကြောင့်တော်တော်လေးထိအောင်မှုရှိမယ်။ကျွန်တော်ပြန်ပြတော့ပြောချင်တာကနိုင်ငံရေးအရာကတော်တော်လေး US Congress အနေနဲ့ US အစိုးရအနေနဲ့ပူပြီးတော့ထိထိရောက်ရောက်ကူညီချင်တယ်ဆိုတာကိုပြတာတယ်ပြီးတော့ငွေရင်အားအနေနဲ့လည်းအခုလိုမျိုးတိတိကျကျနဲ့ရထားတော့55မီလီယံအတွက် Refugee IDPs Humanitarian Assistant ပြီးတော့25မီလီယံအတွက် Non-lethal Assistant assistant that technical assistant အဲ့လိုကောင်းကောင်းလေးကျွန်တော်တို့ bullet point ပေါ့နော်ခုနှစ်ခုကျွန်တော်ပေါ်ပြထားပါတယ်ဥပမာနောက်တစ်ခုကတော်တော်လေးဒီ 1.5 million ဘယ်ဟာရထားတယ်လဲဆိုတော့ဒီစစ်ကောင်စီကိုမကြိုက်မလို့ချင်တော့ဘဲနဲ့ဒီဘယ်လိုပြောမလဲကျွန်တော်တော်လိုင်းကြီးအဖက်မှာပါလာတဲ့သူတို့အတွက် 1.5 million ကောင်းကောင်းလေးရထားတယ်ဒီဟာလေတော်တော်လေးအရေးကြီးတယ်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တည်တဲ့လောက်ဆိုတော့နေဆက်ပြမှာဝင်ရောက်လာတဲ့ဒီ ကျွန်တော်တော်ဆန်ကြီးအမားတွေစစ်တပ်ကနေကျွန်တော်တို့ဖက်မှာပါလာတဲ့ဟာတွေလည်းကျွန်တော်ကောင်းကောင်းလေးတို့အတွက်မေတ္တာစုအတွက်ပြီးတော့တို့ရဲ့လုံခြုံရေးကောင်းလုံးတို့ခလေးတွေတရောကောင်းကောင်းလေးကျွန်တော်ပြုစုဆောင်ဆောင်ဖို့ဒီဟာတစ်ပုံပြီးတော့တို့ကပြုစုဖို့လိုတယ်အဲ့ဒါတွေ့လက်ကို
1.5 million ကိုရထားတယ်ဆိုတော့တော်တော်လေးကျွန်တော်တို့ရောကျိုးဆိုးတယ်ဟိုဝမ်းလဲဝမ်းတာတယ်ဟုတ်ကဲ့ပါရှင်ဒီဟာဆိုတော့ဒီအတီးပြုတ်နိုင်ဖို့ပေါ့နော်တိုင်းလိုင်းနေနေပေးချိန်လောက်မှာဒီဟာလက်တွေ့အကောင့်တွေဖော်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်ဒီဥပဒေဖြစ်ဖို့ပေါ့အခုစီးနေတဲ့ဟောက်စ်ကစက်တင်ဘာလမှာစပြီးတော့ဆွေးနွေးမယ်ဆိုတော့ကျွန်တော်တို့တိတိကျကျပြောလို့မရဘူးဆရာမဒီ
ြီးတော့ဆွေးနွေးတော့မယ
်ဟုတ်ကဲ့ပါရှင်အဲဒါဆက်တဲ့ဘာသာမှာဆက်ဆွေးနွေးပြီးတော့မှအတည်ပြီးတော့မှဥပဒေဖြည့်ပြီးလို့ရှိရင်မြန်မာနိုင်ငံအရေးအတွက်ဒီလက်တွေ့ကြကြအကူအညီပေးနိုင်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကြတော့ခုဒီအတုံးနှုံးစနေရဲ့အတုံးနှုံးအတိုင်းဆိုရင်တော့ဒါနိုင်ငံချေးဝင်ကြီးဌာနအနေနဲ့မလုပ်လို့မရဘူးအကောင့်ထဲမဖော်လို့မရဘူး USAID နဲ့အကောင့်ထဲမဖော်လို့မရဘူးဘာဖြစ်လဲဆိုတော့ဒီ USA နဲ့ USAID နဲ့ခု State Department ကနေသူတို့လုပ်တဲ့ဟာကိုဒီ Congress ကို report ပြန်ပေးမယ်ပြန်ပေးဖို့လုပ်တယ်သူတို့အကောင့်ထဲဖော်သလားမဖော်ဘူးလားဆိုတော့ဟော requirement လိုမျိုးဖြစ်သွားမယ်မလုပ်လို့မရဘူးပေါ့နော်ဆိုတော့ဒီဟာတော်တော်လေးထူချပါတယ်ဟုတ်ကဲ့လာလ
ာကောင်းတဲ့သဘောပေါ့တိုက်တိုက်တုံးရှိတဲ့အနေအထားကိုတွေ့ရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့ပါရှင်ဒီလိုမျိုးလွတ်တော်နှစ်ရက်လုံးပေါ့เนาะအကြံပြုပြီးတော့ဒီမြန်မာနိုင်ငံကိုဒီလိုမျိုးနေဆက်ဖြတ်ကျော်ပြီးတော့အကူအညီပေးဖို့လူသားချင်းစာနာမှုအထောက်အပံ့တွေပေးဖို့နောက်ပြီးတော့ဒီလက်နက်မဟုတ်တဲ့အထောက်အပံ့တွေပေးဖို့အကြံဉာဏ်တွေပေါ့เนาะဒီဒီနိုင်ငံသားရောက်မြန်မာအတိုင်းဝိုင်းအနေနဲ့ဘက်ကတိုက်တွန်းတာတွေရှိခဲ့ပါရှင
်ရှိပါတယ်ကျွန်တော်တို့ဒီတော်တော်လေးဟာကျွန်တော်တို့ဒီမှာဆောက်ရှားကြပါတယ်ပြီးတော့နောက်တစ်ခုကျွန်တော်the technical assistance ပေါ့နော်အဲ့ဒီနီးပညာပိုင်းဆိုင်ရာအဲ့ဒီလက်နဲ့မဟုတ်တဲ့အထောက်အကူတစ်ခုတည်းမဟုတ်ပဲနဲ့နီးပညာပိုင်းဆိုင်ရာဆိုတာလေကောင်းကောင်းလေးပါထက်ပါတော့ကျွန်တော်တို့ US ရဲ့နီးပညာပိုင်းဆိုင်ရာကိုကျွန်တော်တို့စီကိုရောက်သွားမယ်ဆိုရင်အဲ့ဒါလေတော်တော်လေးထူခြားတဲ့အထောက်အကူဖြစ်မယ်လို့ကျွန်တော်သုံးသပ်ပါတယ်
ဟုတ်ကဲ့ပ
ါကျွန်တော်တို့ကဆက်လက်ပြီးတော့ဒီတိုက်တွန်းဖို့လေ US Congress ကိုလေအခုကဒီစီနိတ်ကဒီ160ခုဟော120ပေါ့နော်ပြီးတော့ house က50ပဲဆိုတော့ဒီဟာကို house ကနေလဲ120ကိုမီလီယံကသဘောတူဖို့တော်တော်လေးကျွန်တော်တို့တိုက်တွန်းဖို့လိုပါသေးတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့လေဒီလိုကိုဖြည့်ဆည်းပေးရအတွက်အထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်
ဒါကတော့ Maryland ပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့အစည်းကအမှုဆောင်ဒါရိုက်တာဇွန်သုံးမုံကိုမအီတန်စင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ကအင်အားတချို့ကိုဖယ်ရှားဖျက်ဆီးမှုတွေဇက်တိုက်လှုပ်ဆောင်နေပါတယ်။ဒီထဲမှာလေယာဉ်မြေပေါ်မှာအင်အားဆောက်လုပ်ပြီးတော့နေထိုင်သူတွေလည်းပါဝင်ပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြပေးထားတာရှုစားနာဆင်ပါရှင်။
နေရမြေတွေမှာအချိချအိုးအိမ်တချို့ဖယ်ရှားဖို့အာဏာပိုင်တို့ညွှန်ကြားထားပါတယ်။ပုံစံခုနှစ်ခေါ်လေယာဉ်မြေလုံးပိုင်ခွင့်ပြုလက်မှတ်ရှိမြေတွေပေါ်မှာဥရေချောင်းအရအိမ်ဆောင်နေထိုင်ခွင့်မရှိပေမဲ့ဒေသတွေမှာအမကန်အမျိုးမျိုးနဲ့ရံဝယ်ထားတွေရှိတယ်လို့မန္တလေးတိုင်းတွင်းကမြေယာမှုတွေမှာရှင်းနေရှင်းရလိုက်ပါဆောင်ရွက်ခဲ့သူမြန်မာနိုင်ငံလုံးဆိုင်ရာပြည်သူရှင်းနေများတမကအဖွဲ့ချုပ်ရဲ့အလို့အမှုဆောင်တရားလွတ်တော်ရှင်နေစောပါဦးလေးက VOA ကိုပြောပါတယ်
။ရဲရဲပါပေါ့အချိန်တိုင်းသူတို့ဥပဒေပုံမှန်ဘလောက်အရာသူတံငွေရိုက်ပြီးတော့ဒီမျိုးလေယာဉ်မြေကနေတော့အခြားမြေတံပြောင်းလို့ရွေးတယ်ဆိုပြီးတော့သူတို့အဲ့လိုပြောတာလေမြေကိုပုံတံပြောင်းလို့ရတယ်ဆိုပြီးတော့ဟိုဒါကမြေဆိုင်ရင်းနဲ့သက်ဆိုင်ရာဇေသမားတွေသက်ဆိုင်ရာမြေကိုအသုံးပြုနေတဲ့ပြည်သူလူထုတွေဇက်ဝါရိုက်ပြီးရုပ်ခဲတဲ့ဆက်နိုင်နေပါဒီအမှုတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တည်ငြိမ်နေတဲ့ခါလာမှလည်းကျွန်တော်မန္တလေးတိုင်းအတွင်းထဲမှာဒီအမှုတော်တော်များများကိုလိုက်ပါတယ် 那太阳这样用摇光的请家人我不得教一下我平时木呢读这样东西三年了这样不嘛啊当然我的就在要木西面都在那儿的路过面嘛的
မြေယာဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေအတိုင်းချမှတ်ကျင့်သုံးတဲ့နေရာမှာလဲတပြေးညီမရှိပဲလုပ်ခွင့်ရသူတွေရှိတယ်လို့လုပ်ခွင့်မရသူတွေလည်းရှိတယ်လို့တရားလွှတ်တော်ရှင်းနေသောဘာဦးလေးကပြောပါတယ
်။လေယာဉ်တွေကိုအယောင်ဝဲလုပ်တဲ့အခါမှာအမတန်သတိထားရပါတယ်။တော်တော်မြန်မာနိုင်ငံစိုက်လူရေးနိုင်ငံဖြစ်တဲ့အတွက်ကြောင့်စိုက်လူရေးကိနေရာကိုရောချလို့မရပါဘူး။ဒါကြောင့်မို့လို့အတတ်နိုင်ဆုံးလေယာဉ်တွေကိုအခြားမြေအဖြစ်နဲ့မျိုးမြေလိုရွာမြေလိုအဖြစ်နဲ့မပြောင်းလဲတာကဒါကကျွန်တော်တို့မျိုးသားမျိုးရဘွာတာမှာရှိကြတဲ့ခိုင်ပါတဲ့မျိုးဘွာတာအချက်လက်တစ်ခုပါဒါကြောင့်မို့လို့လေယာဉ်မျိုးအခြားလုပ်ငန်းတို့အိမ်ဆောင်တွေတို့ဟိုဟိုတယ်ဆောင်တွေတို့ခြံထွက်တွေတို့အဲ့ဒီကောင်းတဲ့မျိုးတွေဝယ်ဆိုရင်တော့အမတန်သတိထားရတဲ့အနေထားမျိုးရှိပါတယ
်မြေယာဆိုင်ရာအငင်းပွားမှုတွေကတော့နိုင်ငံတဝန်းမှာရှိနေတာပါအထူးသဖြင့်အထူးစီးပွားရေးဆောင်စီမံကိန်းတွေရှိလာချိန်မှာမြေယာပိုင်ဆိုင်မှုတွေလည်းရှုပ်ထွေးလာပါတယ်။တာရကတစ်ခုကတော့ရခိုင်ပြည်နယ်ကြောက်ဖြူမှာအထူးစီးပွားရေးဆောင်အတွင်းမီးအိုဖလာလယ်သမားတွေဟာကျူးကျော်တွေအဖြစ်သတ်မှတ်ခံရတဲ့အခြေအနေမျိုးထိဖြစ်လာတယ်လို့ကြောက်ဖြူစီမံကိန်းတွေအရေးလေ့လာသူဦးထွန်းကြည်က VOA ကိုပြောပါတယ်
။အာဒီ2010ဟိုမှာပေါ့လေ2010လောက်မှာဒီစက်မုံစုံအတွက်ဟိုဒီဧက4000နေရာတတ်မှတ်တဲ့ဟာမှာဧက250ကိုပထမဆုံးသိမ့်မယ်ဆိုပြီးတော့ပြင်ဆင်ခဲ့တာရှိတယ်။ဒီမှာဒေသခံလေသမား80ကျော်ရဲ့ပိုင်ဆိုင်တဲ့မြေပေါ်မှာဒီလေကမြေက250မှာသူတို့ပထမဒီစက်မုံစုံစီမံကိန်းကိုစတင်မယ်ဆိုပြီးတော့မြေသိမ့်ဖို့အတွက်ဒီဘာပေါ်လဲနော်အဲ့ဒီပြည်ထောင်စုဌာနကထောက်ပြန်ခဲ့တဲ့စီရင်စရာရှိတယ်ဆိုတော့ဒီစီရင်စရာအရာကိုလိုက်ကအေးဒါခံလေတမမဟုတ်တဲ့ဒီလူ3ယောက်ပေါ့လေနော်ဒီမှာအဲ့မှာတော့ဒီဦးသိန်းစိန်ဆိုတဲ့နာမည်ပါတယ်နောက်တစ်ယောက်ကကြတော့ဦးကလာမျိုးဆိုတဲ့အားတယောက်ပါတယ်အဲနောက်တစ်ယောက်ကတော့ဒီဇော်မိုးဝင်းဆိုတဲ့တယောက်ပါတယ်ပေါ့နော်ဒီ3ယောက်ကဒီဧက250မှာလေဧက100ကျော်ကျော်လောက်ကသူတို့ရဲ့ဒီလမ်းနာ39လို့ခေါ်ရဲပေါ့နော်ဒီဂရန်ကြားထားပြီးသားမြေဖြစ်နေတယ်ပေါ့လေဆိုတော့ဒီမြေအကုန်လုံးဒီလေတမတွေနေတဲ့သူကဟိုလောက်ကန်နေတဲ့မြေဖြစ်တယ်ဒီဟာဘောဒီမီယိုဖလာအရပန်ဆန်ထားတဲ့လေမြေတွေဖြစ်တယ်တောက်လျှောက်လဲသူတို့လောက်နေဆိုဘလို့ဘေကမှတ်မသိတဲ့လူတွေကဒီမြေသိမ်းဖို့ပထမဆုံးမြေသိမ်းဖို့ပြင်ဆင်တဲ့နေရာမှာသူတို့ဖက်ကဒီလမ်းနာ39ဆိုမြေဂရန်တီလာပြီးတော့ဖောက်တတ်တဲ့အခါကျတော့ဒါကလေသမားအတွက်တော်တော်စိုးရင်ရတဲ့အရှင်နေဖြစ်နေကြတယ်ဒီအရှင်နေတော့လေသမားတွေဖက်ကလည်းတော်တော်ဆိုရင်ဒီမြသိန်းဖို့ကိုတော့လေတမတွေဘက်ကလည်းတော်တော်လေးဒီဆိုရင်မှုပဲမြင့်တက်နေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့လေဆိုတော့ဒီဦးသိန်းစင်ဦးလာမျိုးဦးနာကျွန်တော်ပြောတဲ့ဥဇုံမိုးဝင်းဆိုတဲ့လူ3ယောက်ဂရန်ခံထားတဲ့နေရာမှာဒေသခံလေတမ20ကျော်ကဒီကျူကျော်ဆိုပြီးတော့သူတို့ရဲ့ဒီမြသိန်းဖို့အတွက်ထောက်ပြန်တဲ့ထောက်ပြန်ချက်မှာဒီကျူကျော်ထားတဲ့လေတမတွေဆိုပြီးတော့ဒီတခါတည်းတန့်ပြီးတော့ထွက်လာတယ်ဆိုတော့လက်ရှိဒီစီဥပဒေတွေရဆိုလို့ရှိရင်တော့ဒီလေသမားတွေဖက်ကပြန်ပြီးတော့တရားစွဲခံရနိုင်တဲ့အခြေအနေပဲအများကြီးရှိနေတယ်ဆိုတာကျွန်တော်တို့ဟိုတွေ့နေရ
။နေရာမျိုးဥပဒေပြဋ္ဌာန်းချက်အရတော့ဝယ်ယူသုံးစွဲရမှာအထူးသတိထားစရာဖြစ်တယ်လို့တရားလွတ်တော်ရှင်းနေသောဘာဦးလေးကပြောပါတယ်။ဒါပေမဲ့လည်းဒီမြေယာတွေပေါ်မှာအင်ယာဆောက်လုပ်မှုတွေကိုအာဏာပိုင်တွေကအစပိုင်းကတည်းကတားမြစ်ခဲ့ခြင်းမရှိတာဟာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။
ထပ်ထားပြီးဆိုအုံနဲ့ကျင်းနဲ့ဆောက်ထားပြီးတဲ့အပေါ်မှာအခုလိုလေယာဉ်မြေဥပဒေ35ကိုကန့်ယူပြီးတော့ဟိုသိမ်းဝင်တဲ့ဒါကရှိရောမှမရှိတဲ့အခြေအနေတော့ကျွန်တော်ပြောလို့ရပါတယ်အကယ်၍ငကူမူလကလေးကကာကရှင်တွေဆောက်ထုတ်တဲ့ဟာကိုသူတို့သက်ဆိုင်ရာအာဏာပိုင်တွေကသက်ဆိုင်ရာလုံထုံလုံနည်းတွေနဲ့အညီမတားစီးတာကဘာကြောင့်လဲဆိုတဲ့ပြောတော့ထွက်လာပါဘူးเนาะ
ဆရာနာသိမ့်ပြီးနောက်ပိုင်းရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်မှာအခြေအနေအကြောင်းအကျောင်းကျူးကျော်နေထိုင်သူတွေကိုစစ်ကောင်စီကအထမဖေရှားရှင်းလင်းမှုတွေဟာဆိုရင်လူခွင့်ရေချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂရဲ့ကျွမ်းကျင်သူတွေကလည်းထောက်ပြထားပါတယ်ရှင်
မတ်တန်ဂီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာအစီအစဉ်မှာရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုတင်ပြထားတဲ့ပကြီးပြပွဲအကြောင်းကိုတင်ဆက်ပေးထားပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအတိဒုက္ခရောက်နေရတဲ့ပြည်သူတွေရဲ့လက်ရှိအခြေအနေတွေကိုပုံဖော်ပြီးတော့ရေးဆွဲထားတဲ့ပကြီကားတွေကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာပြသနေပါတယ်မြန်မာနိုင်ငံကအပါအဝင်ပကြီဆရာ6ယောက်ရေးဆွဲထားတဲ့ပကြီကားတွေဟာမြန်မာနိုင်ငံရဲ့ဘလို့အခြေအနေတွေကိုမိမောင်းထုတ်ပြထားပါတယ်ဆိုတာကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမတ်စုမြတ်မွန်ကတင်ပြပေးထားပါတယ
်မြန်မာနိုင်ငံမှာစစ်ပွဲတွေဖိနှိပ်မှုတွေကြောင့်ပြည်သူတွေဒုက္ခရောက်နေရတဲ့အခြေအနေအကြောင်းပုံဖော်ရေးဆွဲထားတဲ့ပကြီကားတွေကို American ပြည်ထောင်စု Indianapolis မြို့မှာဒီပကြီပြပွဲပြုလုပ်ပြသနေပါတယ်မြန်မာနိုင်ငံကပြည်သူတော်တော်များများလက်ရှိမှာဒုက္ခတွေကြုံနေရတယ်ဆိုတာကို American တွေကိုသိရှိစေအောင်နဲ့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့အခြေအနေကိုမေ့မသွားအောင်လို့ခုလိုမျိုးပကြီပြပွဲကိုကျင်းပရတာဖြစ်တယ်လို့ပြပွဲစီစဉ်တဲ့သူတွေကပြောပါတယ်Indiana Police မြို့က Indiana Interchange Center မှာကျင်းပနေတဲ့ဘာမနောင်ပကြီးပြပွဲကဒီပကြီးကားရဲ့အကြောင်းကိုပြပွဲစီစဉ်သူတွေပြောပြတာကိုနားထောင်ကြည့်အောင်ပါရှင်
ကျွန်မနာမည်က Isabella Thimo ဖြစ်ပါတယ်။အခုဒီ Burma Now Art Exhibition ရပေါ့နော်။အဒီက Curator နဲ့ Project Manager ဖြစ်ပါတယ်ရှင်
။ကျွန်တော်နာမည်က Justin Thang ဖြစ်ပါတယ်။ခုလက်ရှိမှာ Indianapolis မှာရှိတဲ့ Hope for Tomorrow Organization ရဲ့ Founder နဲ့Executive Director ဖြစ်ပါတယ်ခင်ဗျာ
။ဒီ Burma Now Art Exhibition ဟောပကြီးကပြပွဲမှာပေါ့နော်။အခုစုစုပေါင်းဟော20ကျော်ရှိတယ်ပေါ့နော်။ပကြီးကများဟို August 15ရက်ကနေကျွန်တော်တို့ official ဖွင့်ပွဲလုပ်ထားတယ်ပေါ့နော်။အဟုတ်ကဲ့အဲဒါမဲ့ total တော့ပကြီးက20ကျော်ရှိတယ်
ဒီပကြီးက20ဆွဲထားတဲ့အထဲမှာဒီပကြီးဆရာတွေက American အပါအဝင်ပေါ့နော်။တနိုင်ငံစီမှာရောက်နေကြတဲ့ပကြီးဆရာတွေလို့လည်းသိထားပါတယ်ဆိုတော့ဒီပကြီးဆရာရဲ့အကြောင်းလည်းနည်းနည်းပြောပြပေးပါသူတို့အားလုံးကချင်းလူမျိုးပကြီးဆရာတွေပါပဲလားရှင
့်စုစုပေါင်းပေါ့နော်ပါဝင်ပေးတဲ့နှုတ်ပညာရှင်တွေကတော့6ဦးဖြစ်တယ်ခုနဘာမှပြောသွားသလိုပေါ့နော်ဒီနိုင်ငံတကာကနေခု USA အတွင်းမှာဘာဒီနယ်မျိုးမျိုးကနေပြီးတော့ဟွာပကြီးဆရာ4ဦးပါပြီးတော့ဟွာမြန်မာပြည်တွင်းကနေပြီးတော့လည်းလူတယောက်ပါတယ်ပြီးတော့ Australia နေလည်းဟွာပကြီးဆရာ2ဦးပါတယ်ရှင်ဟုတ်အာသူတို့ကတော့အခုဒီကျွန်မချင်းတိုင်းသားတွေဖက်ကတော့လူ4ယောက်ပါပြီးတော့အခုဒီ Granny 2ပါတယ်ပြီးတော့အခုမြန်မာပြည်တွင်းပေါ့နော်တူတူလည်းပါတယ်ဖြစ်တော့
အခုတစ်ဆက်တည်းဒီပကြီကားရဲ့အကြောင်းကိုလည်းမေးချင်ပါတယ်ဆိုတော့ဒီပကြီကားအချက်20မှာဘာတွေဆွဲထားလဲဆိုတာပေါ့နော်ဆိုတော့ဒီပကြီပြပွဲကဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းတွေကိုသိအောင်ပြသတဲ့ပွဲဖြစ်တဲ့အခါကျတော့ဒီပကြီကားတွေမှာဘလို့ပုံမျိုးတွေကိုပုံဖော်ပြီးတော့ဆွဲထားရဲဆိုတာကိုလည်းရသလောက်ရှင်းပြပေးပါရှင့်
ဟုတ်ကဲ့ပါဒီဟိုပကြီးက20ကျော်ရင်းမှာပေါ့နော်မြို့တော်လှန်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီမှာပြမအခု loss ဖြစ်နေတဲ့အကြောင်းအရာတွေပါပါတယ်အခုဟာလက်သုံးချောင်းနဲ့ပေါ့နော်လေးဖြူတဲ့ဟာပကြီးတွေလည်းပါတယ်ပြီးတော့အခုဆိုတော့ digital kit ဆိုတော့လေ digital kit မှာဘယ်လိုမျိုး online ကနေတပိတ်ပြုလုပ်တဲ့team တွေလည်းပါတယ်ပြီးတော့အခုဒီတော်လှန်ရေးမှာအခုအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုတွေမှာလည်းပေါ့နော်ဟာ4-5ပုံလောက်ပါမယ်ထင်တယ်ပြီးတော့လောလောဆယ်တော်လှန်ရေးအကြောင်းပေါ့နော်အခုဟွာစစ်ပေးချောင်းနေနဲ့အခုဒုက္ခရောက်နေတယ်ပေါ့နော်ဒုက္ခတွေရဲ့အကြောင်းတွေလည်းဟွာဆွေးထားရရှိတယ်ပြီးတော့အခုဒီဟွာဥပဒေမဲ့ဟိုစစ်တပ်ရဲ့ပေါ့နော်လေးချောင်းတိုက်ခိုက်မှုအကြောင်းတွေလည်းပါတယ်ဟိုလူခွင့်ရေးချိုးဖောက်မှုမျိုးမျိုးပေါ့နော်အာပြီးတော့ဒီစစ်အာဏာရှင်ကိုအဓိကပေါ့နော်ဆန့်ကျင်တဲ့အကြောင်းအရာများကိုအများကြီးမြင်တွေ့ရပါတယ်ဒါပေမဲ့ဟွာတခြားဖက်မှာတော့ပေါ့နော်ဒီပြည်သူတွေရဲ့ပေါ့နော်မျှော်လင့်ချက်တွေနဲ့ hope ပေါ့နော် theme of hope and then also courage ဒီဟွာပြည်သူတွေတက်တီအကြောင်းတွေလည်းပေါ့နော်ဒီဟွာပကြီးဟွာမျိုးမျိုးပါပေါ့နော်ကျမတို့မြင်တွေ့နိုင်ပါတယ်ရှင
်အခုပကြီးပြပွဲမှာဒီပြသထားတဲ့ပကြီးကားတွေရောအရောက်ပါလားဘာလို့လဲဆိုတော့ဒီပြပွဲကဒီအခမဲ့ပြသတဲ့ပွဲဖြစ်တဲ့အခါကျတော့ဒီလာကြည့်တဲ့သူတွေတည်းကနေပြတော့မှာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်လို့ကူညီခြင်းနဲ့ဆိုရင်တော့ဘယ်လိုမျိုးကူညီလို့ရပါလဲရှင့်
ဒီမိကုံတော့ပေါ့နော်ကို Justin over အသေးစိတ်ဖြေခန့်လိုက်မယ်ပါဖြစ်လို့ဆိုတော့ကျမတို့ဒီဟွာပကြီးပြဖို့ပေါ့နော်ဒီဟွာ Hope for Tomorrow ကနေဒီ season ကိုလွတ်ထားရဲဆိုတော့အဲ Hope for Tomorrow ကိုပြန်လဲသူတို့က donate fusion နဲ့ဆိုတော့ပေါ့နော်ထူလို့ရတယ်လို့ကျမတို့ကဟွာခွင့်ပေးထားရဲပေါ့နော်ဆိုကြောင့်မလို့အဲ့ဒီပကြီးကားတွေကိုနောက်နာမှာပေါ့နော် Hope for Tomorrow ရဲ့ဟွာဘယ်လိုမျိုး season နဲ့ဒီပကြီးကားတွေတော့ပေါ့နော်ရှိတယ်ဆိုတာလဲကို Justin ကနေအသေးစိတ်ပြန်ပြောပေးနိုင်မယ်ထင်တယ်
ပတိက20ကျော်ပေါ့နော်များတော့ဖြစ်သူတို့ကျွန်တော်တို့ရုံးအတွက်ပေါ့နော်လှူထားကြတယ်ဆိုတော့ကျွန်တော်တို့နောက်နောက်များမှာဒီတစ်ခါပထမဆုံးချိန်ဖြစ်တဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့အရာတွေအားလုံးကိုကဘာကြီးကမိရော့မိခနေဖြစ်နေပြီအဲ့တကြောင်ကျွန်တော်တို့မြန်မာကဘာကြီးကိုမမိကြရရင်ကျွန်တော်တို့မြန်မာပြည်အခက်ခဲတွေကိုနေ့တိုင်းလိုလိုပေါ့နော်သူတို့ remind လုပ်ဖို့လိုတယ်အဲ့တကြောင်ဒီပကြီးပြခန့်ကိုလုပ်ရတာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့ပထမဆုံးဒီနေ့လုပ်ပေးပြီနောက်နောက်များမှာလည်းလှုပ်ဖို့စီစဉ်အများကြီးရှိတယ
်ဆိုအခုပြသထားတဲ့ဒီပကြီးကားတွေကိုတော့လောလောဆယ်ရောင်းဖို့မရှိသေးဘူးပေါ့
လောလောဆယ်တော့မရောင်းဘူးရောင်းချင်တယ်ဒါပေမဲ့အရာကိုပကြီးတွေကိုကြည့်တဲ့ချိန်မှာလေအရာကို meaningful ဖြစ်တယ်အရာကိုဘယ်လိုပြောလဲနှလုံးတောက်ထီးတဲ့ပကြီးတွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်တို့မရောင်းဘဲနဲ့ဒီကအမေရိကအစိုးရယုံတွေပညာရေးဝန်ထမ်းနေကျန်းမာရေးဝန်ထမ်းနေပြောလို့ရှိရင်လူပေါင်းတိုင်ဝိုင်းမှာလှုပ်တဲ့လူတွေအားလုံးကိုလေပူပြီးတော့မင်းစီချင်တဲ့အတွက်ကြောင့်လောလောဆယ်တော့မရောင်းသေးဘူးခင်ဗျာ
အခုဒီပကြီးပြပွဲကိုလုပ်နေတာအောက်ဂတ်လလယ်ရီကဆိုတော့အခုဆိုရင်ဒီတလားလောက်ရှိပြီပေါ့လေဆိုတော့ဒီ Indianapolis မြို့မှာလုပ်နေတယ်ဆိုတော့ဒီဒေသခံတွေရဲ့အားပေးမှုရောဘယ်လောက်ရတယ်လို့ပြောလို့ရပါလဲရှင့်
တကယ်ဆိုရှင် September 8ရက်ဆိုတော့ပြီးပြီပေါ့နော်ဒါပေမဲ့ကျွန်တော်တို့ partner ဖြစ်တဲ့ CIC ပေါ့နော်တို့အားနေကျွန်တော်ဖုန်းလာဆက်တယ်ဒီ Indianapolis မှာအကြီးဆုံးစီးရုံပေါ့နော်ဒီ IU Health ဖြစ်တဲ့ကျွန်တော်တို့လည်းကျွန်တော်တို့ ਨੇ partner ဖြစ်တယ်ဒီ Indiana ပြည်နယ်မှာအကြီးဆုံး US မှာတောင် Top 100ထဲမှာပါတယ်ပေါ့နော်တို့တွေကဘလာကြည့်ချင်တယ်ပေါ့နော်သူတို့ရဲ့ဝန်ထမ်းတွေအားလုံးခေါ်ပြီးလာကြည့်ချင်တယ်တဲ့အဲ့တော့ကြောင့်ကျွန်တော်တို့ September 16ရက်ထိရက်တူထားတယ်ဆိုတော့ကျွန်တော်တလခွဲကြော်ကြည့်လို့ရပါတယ်ပြီးလို့ရှိရင်ကျွန်တော်အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအဓိကဖြစ် Indianapolis မှာချင်းတွေအများဆုံးနေတဲ့မြို့နယ်ပေါ့နော် Perry Township မြန်မာပြည်လာတဲ့လူတွေအများဆုံးနေတဲ့မြို့နယ်ရဲ့ပညာရေးမြို့နယ်ပညာရေးမှုကနေကျွန်တော်တို့ဆက်သွယ်လာတယ်သူရဲ့ leadership team တွေရဲ့သူရဲ့ဆရာဆရာမတွေကိုလည်းခေါ်ပြီးတော့လေအဲ့ဒီပကြီးပြပွဲကိုလာကြည့်မယ်တဲ့ပြီးလို့ရှိရင်ဒီပြည်နယ်ဆိုးရဖက်တန်နေလဲလာကြည့်ချင်တဲ့အကြောင်းတွေကိုလည်းကျွန်တော်တို့ပြောထားတာရှိတယ်ဆိုတော့ကျွန်တော်တို့လုံနိုင်တာလေးကနည်းနည်းလေးတိတိလေးဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတဲ့အရာတွေအားလုံးကိုကဘာကြီးကသိရှိစီရနေပေါ့နော်ကိုရတဲ့နေလာနေအသုံးပြုပြီးတော့ကျွန်တော်တို့မနာမတန်းလုပ်နေတာဖြစ်ပါတယ်အဲ့တော့ကြောင့်ပကြီးပြပွဲပြီးလို့ရှိရင်လဲဥပမာကျွန်တော်တို့မြန်မာပြည်ကြီးကောင်းလာပြီဆိုလို့ရှိရင်လဲကျွန်တော်တို့မြန်မာပြည်ရဲ့culture လေးတွေဝတ်စားစင်ရင်မှုတွေယဉ်ကျေးမှုဒလိထုံးစံနေအားလုံးကိုလဲထပ်မှာပြီးတော့ကဘာကြီးကိုပြချင်တယ်ဒါပေမဲ့လက်ရှိမှာတော့အဲ့ဒီဟာတွေထက်ကျွန်တော်တို့ပြည်မြန်မာပြည်မှာဖြစ်ပျက်နေတဲ့အရာတွေကိုဦးစားပေးပြီးတော့ပြတာဖြစ်ပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
American ပြည်ထောင်စု Indiana ပြည်နယ် Indianapolis မြို့မှာရှိတဲ့ဒီIndiana Interchurch Center အစဦးမှကျင်းပနေတဲ့ Burma Now ပကြီးပြပွဲကိုစီစဉ်ကြတဲ့ပြပွဲစီစဉ်သူတွေဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကပြည်သူတွေကြုံတွေ့နေရတဲ့ဒုက္ခတွေကိုမြင်မသွားကြအောင်လဲ American ပြည်သူတွေသိရှိပြီးတော့ကူညီလာကြအောင်လို့နီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးစားသွားမယ်လို့လည်းပြောပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ
။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒုက္ခရောက်နေတဲ့ပြည်သူတွေရဲ့အခြေအနေတွေကိုပုံဖော်ရေးဆွဲထားတဲ့ Indianapolis မြို့ကပကြီးပြပွဲအကြောင်းကိုမဆုမြတ်မောင်ကဒီသတင်းပတ်ရဲ့လူမှုရှုကြည့်အစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။စစ်ကောင်စီပေါ်ပြင်းထန်မီထိရောက်တဲ့အရေးယူမှုအစီအစဉ်တွေချမှတ်ဖို့မလေးရှားနိုင်ငံသားဝင်ကြီးဇမ်ဘရီအဒူကာဒါကအင်ဒိုနီးရှားနိုင်ငံမြို့တော်မှာလုပ်တဲ့အာဆီယံနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲမှာပြောသွားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကျော်ကြာတဲ့အထိအကြမ်းဖက်မှုတွေအဆုံးသတ်ဖို့ပြက်ကွက်ခဲ့တဲ့အတွက်စိတ်ပျက်မှုတွေရှိနေချိန်မှာပဲရပ်တန့်နေတဲ့အာဆီယံအဖွဲ့ရဲ့မြန်မာငြိမ်းချမ်းရေးအစီအစဉ်ကိုပြန်လည်တုံ့သက်ဖို့အရှိတောင်အရှာထိတ်တန့်တန်တမန်တွေတွေ့ဆုံစဉ်မလေးရှားကအခုလိုပြက်ပြက်သားသားပြောလာတာပါ။ဒါပြင်လက်ရှိအာဆီယံအနှံ့အပြားဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကလည်းဆွေးနွေးပွဲမှာမြန်မာအရေးအဓိကထားဆွေးနွေးတုံ့သက်ဖို့ရှိတဲ့အကြောင်းပြောပါတယ်။အာဆီယံရဲ့ထိပ်တန်းခေါင်းဆောင်တွေဟာမြမအရေးတောင်တရုတ်ပင်လယ်ဆိုင်ရာကျင့်ဝတ်ဒေတာတွင်စီးပွားရေးနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေအပါအဝင်အခြားသောကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အခုသတင်းပတ်အတွင်းမှာဂျာကာတာမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတရုတ်နိုင်ငံရွှေလီမြို့ထဲကိုလေပတ်ခွင့်ရမယ့်တခါသုံးကတ်တွေကိုမြန်မာလူဝင်မှုကြီးကြပ်ရေးဌာနဘက်ကဒီနေ့စက်တင်ဘာ4ရက်နေ့မှာစတင်ထုတ်ပေးနေပါပြီ။ခုနှစ်ရက်တက်တန်းပေးထားတဲ့ဒီအလေပက်ကတ်ကိုလာပြီးရှောက်ထားတဲ့မြန်မာနိုင်ငံသားတွေအများအပြားရှိခဲ့ပါတယ်။ ကတ်တခုကိုမြန်မာကျပ်ငွေ2000လောက်ပဲကျသိမယ်လို့မူဆယ်လုပ်ငန်းရှင်အတိုင်းဝန်ကပြောပါတယ်တရုတ်နိုင်ငံစက်ရုံတွေမှာလှုပ်သားလူအချက်များပြားလာပြီးဒါကိုဖြေတင်းနိုင်မှုအတွက်တရုတ်ဘက်ကပြန်ပြီးစဉ်းစားလာတာပါအခုချိန်ထိတော့တရုတ်ပြည်ထဲမှာမြန်မာနိုင်ငံသားတွေကိုတရုတ်ဝင်အလုပ်လုပ်ခွင့်ပေးမထားပါဘူးမြန်မာနိုင်ငံသားတွေကယာယီနေဆက်ဖြတ်ကျော်ခွင့်လက်မှတ်တွေကိုကင်ပြီးတရုတ်ပြည
ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ Joe Gates တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအတွက်အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program has come to you from the Voice of America, Washington.